Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစို့ညာ VOA American တန်ရဲ့2016ခုနှစ်အောက်တိုဘာလ10ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနိုမီတာ2495 3251တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်ဝင်တွင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။တနင်္ဂနွေနေ့ကပြုလုပ်တဲ့အမေရိကန်သမ္မတလောင်းတွေရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲမှာတော့ကိစ္စရဲ့အကြောင်းအရာတော်များများကိုသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်။တခါပါရှန်ပင်လယ်ကွေ့တဲ့ကအမေရိကန်စစ်သင်္ဘောတစ်စင်းရှိရာကိုရေမင်းတွေကဟူသီသဘုံတွေထိမ့်ချုပ်တဲ့နေမြေတွေကနေမစ်ဆိုင်းတုံးကြီးနှစ်စင်းပြုလုပ်ခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။လောမကလူသားချင်းစာနာထောက်ထားမှုအရေးပေါ်အကူအညီပေးရေးဆိုင်ရာ UNOCHA အကြီးအကဲStephen O'Brien ဟာမြန်မာနိုင်ငံပထမဆုံးချင်းအင်ကာနေမှာရောက်ရှိလာမှာဖြစ်ပါတယ
် Before we go anywhere in Myanmar we always liaise very closely with the authorities and with our own security
တရင်းပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့ဒုရခိုင်ပြည်နယ်ရဲ့နောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုတင်ပြမှာဖြစ်သလိုနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့အကြောင်းအရာတွေကိုလည်းတင်ပြဥမှာပါဒါအပြင်ရှမ်းပြည်နယ်ကပြည်ပခအတွင်းမှာလည်းလိုအခြေအနေတွေဖြစ်ပျက်နေတယ်လဲဆိုတာတွေကိုကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ဖြူတွင်နဲ့ကိုရန်နိုင်တို့ကတင်ပြပေးပါအောင်ခင်ဗျာ
တနင်္ဂနွေနေ့ကပြုလုပ်တဲ့အမေရိကန်သမ္မတလောင်းတွေရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲမှာသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ကြပါတယ်ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကအငင်းပွားစရာဖြစ်ခဲ့တဲ့ကိုပိုင်အီးမေးလ်ဆာဗာသုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Republican သမ္မတလောင်း Donald Trump ကအပြင်းထန်ထက်ပြီးတော့ဝေဖန်ပါတယ်သူသာသမ္မတဖြစ်လာရင် Mrs. Clinton ကိုဒီကိစ္စနဲ့ပတ်သက်ပြီးအရေးယူနိုင်အောင်ဆောင်ရွက်သွားမယ်လို့လည်း Trump ကပြောပါတယ်Mrs. Clinton ကတော့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီး Trump ရဲ့ရရင်ပြပြပြောဆိုမှုတွေကိုထောက်ပြဝေဖန်ပါတယ်။စကားစစ်ထိုးပွဲမတိုင်ခင်ရက်ပိုင်းအတွင်းသတင်းမီဒီယာတွေကနေတဆင့်ပြန့်နှံ့ခဲ့တဲ့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့2005ခုနှစ်တုန်းက Trump ရရင်ပြပြပြောဆိုခဲ့တဲ့ဗီဒီယိုဖိုင်ကိုကြည့်ရင် Trump ဟာဘယ်လိုလူစားမျိုးလဲဆိုတာသိနိုင်တယ်လို့ဒီလိုလူမျိုးအမေရိကန်သမ္မတဖြစ်သင့်ရဲ့လားလို့Mrs. Clinton ကမိကုတ်ထွက်ဝေဖန်ပါတယ်။နိုင်ငံကာကကိစ္စရပ်တွေကိုပြောဆိုကြတဲ့အခါမှာတော့ဒီ Syria ရေးနဲ့ပတ်သက်ပြီးအရက်သားပြည်သူတွေကိုအကောက်အွယ်ပေးနိုင်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေမရှိတဲ့ဘေးအန္တရာယ်ကင်းတဲ့နေရာတစ်ခုဖြစ်လာအောင်တိစောက်ရလိမ့်မယ်လို့သူတို့နှုတ်ဦးစလုံးကပြောပါတယ်။အာရစ်စစ်သွေးကြော်တွေခေါင်းထောင်လာတဲ့ကိစ္စနဲ့ပတ်သက်လို့တော့တဟာသမ္မတ Obama နဲ့သူ့ရဲ့ဒီပထမရသက်တမ်းပထမကာလအတွင်းမှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့ Mrs. Clinton တို့ရဲ့ထိရောက်မှုမရှိတဲ့နိုင်ငံခြားရေးမူဝါဒတွေကြောင့်ဖြစ်တယ်လို့ဆိုပြီးအရင်ကဆွဆဲခဲ့တဲ့အတိုင်းပဲ Trump ကထပ်မံဝေဖန်လိုက်ကြပါ Mrs. Clinton ကတော့ Syria မှာအရက်သားတွေအများပြားထိခိုက်သေးကြရတာဟာ Russia ရဲ့ရန်လိုမှုတွေကြောင့်လို့ပြောဆိုသွားခဲ့ပါတယ်ရှင
်ဘုံခွဲတိုက်ခိုက်ဖို့ကြံစီတယ်ဆိုပြီး Germany နိုင်ငံမှာဒီကနေ့ဖမ်းဆီးခံလိုက်ရတဲ့ Syria အမျိုးသားဟာ IS အဖွဲ့နဲ့ချိတ်ဆက်မှုရှိကောင်းရှိနိုင်တယ်လို့ Germany ရဲ့တပ်ဖွဲ့ကပြောလိုက်ပါတယ်အဲ့ဒီဘုံခွဲဖို့တန်ကြာရှိခံရသူရဲ့ချင်းကပ်မှုနဲ့အပြုတ်မှုတွေဟာ IS အဖွဲ့ရဲ့ပုံစံလိုမျိုးပြနေတယ်လို့ Saxony ပြည်နယ်ပြည်မှုဆိုင်ရာရဲ့အရာရှိချုပ် George Michael ကပြောပါတယ်သူတွားရောက်ခိုလုံနေထိုင်ခဲ့တဲ့ Syria ဒုက္ခသည်3ဦးကလည်းအသက်22နှစ်အရွယ် Syria ဒုက္ခသည်ဂျပါ Albaga ကိုမှတ်မိပြီးတော့ရဲကိုကြောင်းကြားခဲ့တာဖြစ်ပါတယ်အဲ့ဒီက3ယောက်ကသူ့ကို Leipzig မြို့ကသူတို့ရဲ့တိုက်ခန်းမှာထားထားပြီးတော့အဲ့ဒီကတယောက်ကဓာတ်ပုံရိုက်ပြီးတော့ရဲကိုအကြောင်းကြားခဲ့တာဖြစ်တယ်လို့ရဲအရာရှိချုပ်ကပြောပါတယ်။ချမ်နစ်မျိုးကသူ့ရဲ့တိုက်ခန်းမှာပောက်ကွဲစေတတ်တဲ့ပစ္စည်း Grand ရာပေါင်းများစွာကိုတွေ့ရှိခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ကသူ့ကိုလိုက်လံရှာဖွေနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလက Paris မျိုးတိုက်ခိုက်မှုနဲ့ Brussels မျိုးတိုက်ခိုက်မှုတွေမှာလည်းအဲ့လိုပောက်ကွဲစေတတ်တဲ့ပစ္စည်း TATP တွေကိုအသုံးပြုခဲ့တာဖြစ်ပါတယ်။အဘကားဟာ2015ခုနှစ်ကလေးကဂျာမနီနိုင်ငံမှာတရားဝင်ဒုက္ခသည်ဖြစ်နေရောက်ရှိနေတာဖြစ်ပြီးတော့သူဟာဆီးရီးယားနိုင်ငံဒမတ်စကပ်ဒေသကဖြစ်ပါတယ်ခင်ဗျာ
။ပါရှန်ပင်လယ်ကွေ့တဲ့အမေရိကန်စစ်သင်္ဘောတစ်စီးရှိရာရေပြင်တွေကိုယေမန်နိုင်ငံကဟူသီသဘုံတွေထိန်းချုပ်တဲ့နေမြေတွေကနေမစ်ဆိုင်းတုံးကြီးနှစ်စင်းပစ်လုခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကပြောပါတယ်။တနင်္ဂနွေနေ့ကအဲ့ဒီမစ်ဆိုင်းတုံးကြီးတွေကျလာပေမဲ့အမေရိကန်စစ်သင်္ဘော USS Mason ကိုလာထိမှန်တာတော့မရှိခဲ့ဘူးလို့အမေရိကန်စစ်ဘက်အရာရှိတွေကပြောပါတယ်။သင်္ဘောကိုရောသင်္ဘောပေါ်မှာပါတဲ့ဝန်ထမ်းတွေကိုရောထိခိုက်တာမရှိခဲ့သလိုဒီမစ်ဆိုင်းတုံးကြီးတွေဟာဟူသီသဘုံတွေထိန်းချုပ်ရနေမိကနေပြုတ်လွတ်လိုက်တယ်ဆိုတာကိုသိထားရတဲ့အကြောင်းပင်ကွန်စစ်ဌာနချုပ်ပြောခွင့်ရအဖို့ကြီး Jeff Davis ကပြောပါရယ်ဒီမစ်ဆိုင်းတုံးကြီးတွေဟာအမေရိကန်စစ်သင်္ဘောကိုတမင်ပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ရီမွန် ရေမင်ကန်လွန်ပင်လယ်နီရဲကိုဒီမစ်ဆိုင်းတုံးကျင်နှစ်ဆင်းပြစ်လွတ်လိုက်တဲ့အကြောင်းကိုအမေရိကန်စစ်သည်မော် USS Mason ကတနအီအတွင်းမှာသတင်းရရှိခဲ့တယ်လို့အမေရိကန်စစ်ဘက်ပြောခွင့်ရသူကရိုက်တာသတင်းဌာနကိုပြောပါတယ်ဆိုရီအာရေဗျာဥဆောင်တဲ့ညွတ်ပေါင်းအဖွဲ့တွေကပြစ်ခတ်တာလို့ယူဆရတဲ့တိတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့အထူးဆိုရင်လည်းအကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆိုရီဒုတိယအင်ရှေဆန်မိုဟာမက်ဘင်ဆယ်မန်နဲ့ဆိုရီနိုင်ငံသားရေးဝန်ကြီးအဒဲလ်အယ်ဂျူဘီယာတို့ကိုပြောဆိုခဲ့ပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမတီမငင်ဖြစ်နေတဲ့ဟယ်မန်ခရိုင်မြို့တော်လက်ရှ်ကာဂါမှာအသေးခံကားဘုံးဖောက်ခွဲမှုတစ်ခုကြောင့်ရဲဝန်ထမ်းအများစုပေါင်းတဲ့လူ14ယောက်ကျော်တိဆုံးပြီးတော့အများပြားထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တာလီဘန်လက်နက်ကိုင်တွေကမြို့တွင်းကိုဝင်ရောက်နေရာယူဖို့အတွက်တောင်ပေါင်းစုံကနေထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ခဲ့ပြီးနိုင်ပိုင်းအကြမ်းမှာဒီအသေးခံဘုံးခွဲမှုဖြစ်တာပါ။တိုက်ခိုက်သူဟာဖောက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့ကားကိုလက်ရှ်ကာဂါမြို့ကရဲစခန်းတစ်ခုကိုမောင်းဝင်လာပြီးတော့တိုက်ခိုက်ခဲ့တာပါ။တိဆုံးသူရေအတွက်ထပ်ပြီးတော့တိုးလာနိုင်တယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့အရာရှိတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ခရိုင်ပေါင်း34ခုထဲမှာအကြီးဆုံးခရိုင်ဖြစ်တဲ့ဟယ်မန်ခရိုင်အတွင်းမှာလုံခြုံရေးတပ်ခန်းတွေကိုတာလီဘန်တွေကအကြီးအကျယ်ထိုးစစ်ဆင်နေတယ်ဆိုတာနဲ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုအာဖဂန်ပြည်ထောင်ရေးဝန်ကြီးကကဘိုးမြို့တော်မှာသတင်းတောက်တွေကိုအတည်ပြုပြောပါတယ်။ဒါမှအာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့မချာခင်မှာတာလီဘန်သဘုံတွေကိုတိုက်ထုတ်နိုင်လိမ့်မယ်လို့ခိုင်မာယုံကြည်ကြောင်းသူကပြောပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့သူတို့အဖွဲ့အနေနဲ့အစိုးရလုံခြုံရေးတပ်စခန်းတစ်ချို့ကိုတင်ပိုက်နိုင်ခဲ့ပြီးတဲ့နောက်လက်ရှ်ကာဂါမြို့မှာအသာစီးရနေတဲ့အကြောင်းသတင်းဌာနတွေကိုအတန်ဖိုင်ပေးပို့ပြီးတော့ပြောထားပါတယ်။တာလီဘန်အဖွဲ့ဟာဒီနေ့အတွင်းဟယ်မန်ခရိုင်တဲကနေနေမီအများပြားကိုတိတိတသာတင်ပိုက်နိုင်ခဲ့ပြီးအစိုးရအနေနဲ့ဒီခရိုင်တဲမှာရှိတဲ့မြို့နယ်14ခုတွေကနှစ်ခုကိုသာအပြည့်အဝထိန်းချုပ်ထားနိုင်တာဖြစ်ပါတယ်ခင်ဗျာ
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့တင်းလာနေညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။တင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့စတင်ကျင်းပတဲ့ဒုတိယအကြိမ်အာရှပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲ ACD ကိုအာရှနိုင်ငံပေါင်း34နိုင်ငံနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်နေပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်နေပါတယ်။အခုဆွေးနွေးပွဲဟာဒေသတွင်းစိန်ခေါ်မှုတွေကိုကန့်တွဲဖြစ်ရှင်းနဲ့ခိုင်မာအားကောင်းမှုတွေကိုတည်ဆောက်ဖို့အတွက်ဒေသတွင်းနဲ့အာရှတိုင်းမှာပါဝင်တဲ့နိုင်ငံတွေအတူတူကတွေ့ဆုံကြတဲ့တခုတည်းသောဆွေးနွေးပွဲဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အခုချိန်ဟာအာရှတိုင်းနဲ့ကမ္ဘာတဝန်းတာယာဝပြောရေးအတွက်အတူတူကပူးပေါင်းလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့ဆွေးနွေးပွဲတက်လာတဲ့ကိုယ်စားလှယ်တွေကိုအဖွင့်အမှားစကားပြောကြတဲ့အချိန်မှာထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်။သိပ္ပံဤပညာနဲ့စံသစ်တီထွင်မှုပညာရေးနဲ့အစားအစာစွမ်းအင်နဲ့ရေလုံလောက်ရရှိရေးစတဲ့ကဏ္ဍ6ခုမှာဖွံ့ဖြိုးတိုးတက်လာအောင်လုပ်သွားမယ်လို့ ACD အဖွဲ့အနေနဲ့ကတိပြုထားတာပါဒီဒေသတွင်ဆွေးနွေးပွဲကျင်းပဖို့အတွက်2002ခုနှစ်ကတည်းကထိုင်းနိုင်ငံ CHMKI မှာသဘောတူခဲ့ကြတာဖြစ်ပေမဲ့ပရမအချိန်ထိပ်သီးဆွေးနွေးပွဲကိုတော့2012ခုနှစ်ကြမှာကူဝိတ်နိုင်ငံမှာစတင်ကျင်းပနိုင်ခဲ့တာပါရှင်
ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံကြားနဲ့ဆင်ကျင်းပလေးရှိတဲ့ဘာလီကာတန်စီရေးလက်ချက်မှုတွင်နှစ်ဖက်တပ်ဖွဲ့ဝင်ရာပေါင်းများစွာပါဝင်ခဲ့ပြီးတော့မြို့တော်မနီလာမြို့ရဲ့မြောက်ဖက်မှာတင်းလာနေကနောက်ဆုံးနေ့အဖြစ်နဲ့လောက်ခဲ့တဲ့စီးရဲလေးချင်းမှုအတွင်းမှာတကယ်ကြည်စစ်တွေကိုအသုံးပြုပြီးတော့လေ့ကျင့်ခဲ့ကြပါတယ်။အခုလိုအကြီးစားစီးရဲလေးချင်းမှုကသူတာဝန်ယူမဲ့သမရသက်တမ်း6နှစ်တာကာလအတွင်းမှာနောက်ဆုံးအကြိမ်လောက်တာဖြစ်ပြီးတော့တစိ့တပိုင်းအားဖြင့်တော့ဒါဟာတရုတ်နိုင်ငံကိုစိတ်အနှောက်အယှက်မဖြစ်စေချင်တဲ့အတွက်ဖြစ်တယ်လို့ဖိလစ်ပိုင်သမရရိုဒရီဂိုဒူတာတေကပြောပါတယ်။ဒါပြင်အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမှာအမေရိကန်နဲ့ပူးတွဲပြီးကင်းလက်တာတွေရေတပ်စီးလက်ချင်းမှုအစီအစဉ်တွေကိုရပ်ဆိုင်းထားလိုက်တယ်လို့လည်းအမေရိကန်စစ်တပ်ကိုပြောလိုက်တဲ့အကြောင်းဖိလစ်ပိုင်ကာဝေးဝန်ကြီးကပြောပါတယ်။ဒါဟာဖိလစ်ပိုင်သမ္မတတစ်ကရင်းရင်းသီးသီးပြောဆိုတာတွေလာတော့ကြာဖြစ်ခဲ့ပြီးတဲ့နောက်စီးပူးပေါင်းဆောင်ရွက်မှုတွေပထမဆုံးအချိန်ရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ဒါပြင်အမေရိကန်တပ်တွေနဲ့အနစ်ဆင်ပူးတွဲလှုပ်ဆောင်နေတဲ့စီးလက်ချင်းမှု28ခုကိုလည်းသမ္မတဒူတာတေကရပ်ဆိုင်းကျင်နေတယ်လို့ဖိလစ်ပိုင်ကာဝေးဝန်ကြီးလိုရန်ဇာနာကပြောပါတယ်။ Free Black 33လို့ခေါ်တဲ့ဖိလစ်ပိုင်နဲ့နိုင်ငံပူးနှစ်စဉ်ပူးပေါင်းစီးလက်ချင်းမှုအတွင်းမှာအမေရိကန်တပ်ဖွဲ့ဝင် 1,100 နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင် 400 ပါဝင်ပြီးတော့ပြဿနာတွေကိုပူးတွဲဖြေရှင်းတဲ့နေရာမှာမဟာမိတ်တပ်ဖွဲ့တွေစီးရဲအသင့်အနေထားကိုတိုးတက်အောင်ရည်ရွယ်တာဖြစ်သလိုနိုင်ငံသားသမိုင်းဝင်ဆက်ဆက်ရေးပို့ပြီးတော့ခိုင်မဲအောင်လှုပ်ဆောင်တာလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်ငါးခန်းလေတွေဟာတောင်ကိုရီးယားကမ်းခြေဆောင်အဖွဲ့သင်္ဘောတစ်စင်းကိုဝင်တိုက်ပြီးနှိမ့်မြအောင်လုပ်ခဲ့တဲ့ဆိုပြီးဒီကိစ္စတရုတ်ဆူရကိုတရားဝင်တန်ကြားစာပို့ထားတဲ့အကြောင်းတောင်ကိုရီးယားဆူရအရာရှိတွေကဒီကနေ့ပြောပါရတယ်။တောင်ကိုရီးယားနိုင်ငံအနောက်ဘက်ကမ်းရိုးတန်းမှာတရားမဝင်ငါးဖမ်းနေတယ်လို့တန်တရားရှိတဲ့တရုတ်ငါးဖမ်းလေအစင်း40ကိုရပ်တန့်မှုတောင်ကိုရီးယားကမ်းခြေဆောင်တာဝန်ရှိသူတွေကစူးစမ်းချင်းပြီးခဲ့တဲ့တောက်ကြနေတုန်းကဒီကမ်းခြေဆောင်သင်္ဘောနှိမ့်မြခဲ့တာပါ။ဒီဖြစ်ရမှာထိခိုက်သေးဆုံးတာတော့မရှိခဲ့ဘူးလို့တောင်ကိုရီးယားကမ်းခြေဆောင်တပ်ဖွဲ့ကပြောပါရတယ်။တရုတ်ငါးဖက်လေ20ကဒီကမ်းခြေဆောင်တင်မော့ကိုဝင်တိုက်ချိန်မှာကမ်းခြေဆောင်တပ်ဖွဲ့အရာရှိတဦးသာတင်မော့ပေါ်မှာရှိပြီးအဲ့ဒီလူရည်တဲကိုခုံချခဲ့ရပြီးတော့တခြားတပ်ဖွဲ့ဝင်တွေကသူ့ကိုကယ်တင်ခဲ့ရတာပါ။နောက်ထပ်ကမ်းခြေဆောင်အရာရှိ10ဦးကတော့တရုတ်ငါးဖက်လေတစ်စီးကိုစစ်ဆေးနေခဲ့တာဖြစ်တယ်လို့ဒီကမ်းခြေဆောင်အဖွဲ့ရဲ့ညညာချက်မှာဖော်ပြထားပါတယ်။အခုလိုတောင်ကိုရီးယားကမ်းခြေဆောင်တင်မော့နှိမ့်မြခဲ့ရတာနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံသားရဲ့ဌာနကတရုတ်ကောင်စစ်ဝင်ချုပ်ကိုတနင်္ဂနွေနေ့မှာဆင့်ခေါ်ပြီးတော့တိုင်ကြားခဲ့တယ်လို့တရုတ်တန်မတ်ကလည်းဒီကိစ္စဆိတ်မကောင်းဖြစ်ရတဲ့အကြောင်းထုတ်ပြန်ထားတယ်လို့တောင်ကိုရီးယားဝန်ကြီးဌာနကပြောပါရရှင်။
Samsung ကုမ္ပဏီကထုတ်တဲ့ Galaxy Note 7 smartphone တွေဘေးအန္တရာယ်ကင်းတယ်ဆိုတာသိကြစေဖို့အတွက်ထုတ်လုပ်မဲ့ဖုန်းအီအတွက်ကိုပြန်ပြီးတော့ချိန်ညှိနေတယ်လို့ Samsung ကုမ္ပဏီကပြောပါတယ်။သုံးစွဲသူဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာတရုတ် American ပြည်ထောင်စုနဲ့တောင်ကိုရီးယားကကြီးကြပ်သူတွေနဲ့ပူးပေါင်းပြီးတော့ Samsung Galaxy Note 7ထုတ်လုပ်မှုကိုစိုင်းငံ့ထားလိုက်တယ်လို့အမည်မဖော်တဲ့ပစ္စည်းသွင်းသူတဦးကိုကူကားပြီးတော့ဒီကနေ့တနင်္လာနေ့အစောပိုင်းမှာတောင်ကိုရီးယားယုံဟပ်သတင်းဌာနကဖော်ပြထားပါတယ်ခင်ဗျာ။
ဒီနေ့2016ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကို Harvard တက္ကသိုလ်က Oliver Hart နဲ့ Massachusetts နည်းပညာဌာနက Bent Holmstrom တို့ကပူးတွဲရရှိသွားပါတယ်။သူတို့နှစ်ဦးလေ့လာဆန်းစစ်ခဲ့တဲ့ Contract Theory ဟာဆိုရင်လုပ်ငန်းအဖွဲ့အစည်းတွေနဲ့အပြန်အလှန်သဘောတူထားတဲ့ Contract ဆက်ဆံမှုတွေအကြောင်းနဲ့ဒီဆက်ဆံမှုတွေအတွင်းဆုံးရှုံးနိုင်ခြေတွေအပေါ်မှာနားလည်သဘောပေါက်လာစေတယ်လို့စုရွေးချယ်ရေးအဖွဲ့ဖြစ်တဲ့ Sweden Darwin Academy သိပ္ပံအဖွဲ့ကဒီနေ့လာနေ့မှာကြေညာပါတယ်။သူတို့ဟာ Contract Theory ဆိုတာကိုပုံဖော်ပေးခဲ့ကြသူတွေလို့စုရွေးချယ်ရေးအဖွဲ့ကပြောပါတယ်။လုပ်ငန်းကော်မတီတွေမှာအမှုဆောင်ရရှိချက်တွေကိုသူတို့ရဲ့စွမ်းဆောင်ရည်ပေါ်အခြေခံပြီးတော့လစာပေးတာ၊နောက်အမခန့်ချေဖြတ်တောက်တာ၊အမခန့်ကန်ထရိုက်မှာကိုယ့်ဘက်ကစိုက်ပေးရတာ၊အများပြည်သူဆိုင်ရာလုပ်ငန်းတွေရဲ့လက်ပတ်လုပ်ကိုင်မှုတွေကိုပုတ်ကလစ်ကပြုလုပ်တာစတဲ့ဒီကန်ထရိုက်စနစ်ပုံစံအမျိုးမျိုးအပေါ်မတူကွဲပြားချက်တွေကိုပြည့်ပြည့်စုံစုံသုံးသပ်ထားတဲ့ theory ဖြစ်တယ်လို့လည်းစုရွေးချယ်ရေးအဖွဲ့ကပြောပါရရှင
်ထိတ်တန့်ရအောင်နိုင်ငံတကာသတင်းတွေကိုမက်ခင်ဗျူးတွေနဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်နားဆင်နေပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍတက်တန့်ရအောင်သတင်းလွှာဘလော့ဂါတွေပြောသမျှသူယုံကြည်အားစတဲ့ဓာတ်တွေကိုမတင်ဆက်ခင်မှာအခုတော့ဆက်သွယ်အမေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုနဲ့အရေးပေါ်အကူအညီပေးရေးဆိုင်ရာ UNOCHA အကြီးအကဲစတီဖန်အိုဘရိုင်ယန်ဟာမြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်ဖြစ်အင်္ဂါနေ့မှာရောက်ရှိလာမှာဖြစ်ပါတယ် UNOCHA အကြီးအကဲရဲ့ပထမဦးဆုံးမြန်မာပြည်ခီးစဉ်အတွင်းမှာဒေါ်အောင်ဆန်းစုကြည်ပါဝင်မြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အပြင်တင်းမာမှုတွေရှိနေတဲ့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကဒုက္ခသည်စခန်းတွေကိုလည်းဖွားရောက်ဖို့စီစဉ်ထားပါတယ်ဆက်သွယ်မေးမြန်းလာတဲ့မတ်တင်ကြီးထက်ကစူးစီးတင်ပြထားတာပ
ါကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုနဲ့အရေးပေါ်အကူအညီပေးရေးဆိုင်ရာအကြီးအကဲစတီဖန်အိုဘရိုင်ယန်ဟာပထမဆုံးမြန်မာနိုင်ငံခီးစဉ်အဖြစ်အင်္ဂါနေ့မှာမြန်မာနိုင်ငံကိုဆက်ရောက်လာမှာဖြစ်ပါတယ်ဗုဒ္ဓဟူးနေ့မှာတော့နေပြည်တော်ကိုတွားရောက်ပြီးဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာပါကြာသပတေးနေ့မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတွားရောက်ဖို့စီစဉ်ထားပြီးအိုးအိမ်စွန့်ခွာတိတ်ဆောင်နေရသူတွေရဲ့စခန်းတွေကိုတွားရောက်မှာဖြစ်ပါတယ်။တောက်ကြနေ့မှာတော့ရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပြီးအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိသလို IDP စခန်းတွေကိုတွားရောက်ဖို့လည်းစီစဉ်ထားတာပါ။ UNO ချာကြီးကဲရဲ့မြန်မာခီးစဉ်နဲ့ပတ်သက်ပြီးရန်ကုန်အခြေစိုက်ကုလသမဂ္ဂလူသားချင်းစာနာကူညီရေးညှိနှိုင်းရေးမှူးရုံးရဲ့ပြောခွင့်ရ PF Ferron က VOE ကိုအခုလိုပြောပါတယ်။
Well, Mr. O'Brien will be going to Naypyidaw on Wednesday, and he will be visiting Myanmar authorities at the very highest level.
Mr. O'Brien ni ne Naypyidaw ko bodu ni ma twa yauk pi Myanmar soya ana bain twi thik tan taw won shi twi ne twet soun su ni ma ba. Twet soun ne khan ma raw Myanmar naingan twi ma twi ni ya de lu da chin sa na kunyi yi san ya lo wa chet twi ko adika su ni ma ba. Myanmar naingan twi ga lu da chin sa na kunyi mu lo wa ni de lu ru si ko akunyi twi yauk si bu twet ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကနေအစိုးရနဲ့အရက်ဖက်အဖွဲ့အစည်းတွေပြည်တွင်းပြည်ပပရဟိတအဖွဲ့အစည်းတွေကိုကမ်းလှမ်းဖို့လည်းရှိပါတယ
်။ UNO ချအကြီးအကဲစတီဖန်အိုဘရိုင်ယန်တွားရောက်ဖို့အစီအစဉ်ထားတဲ့ကချင်ပြည်နယ်မှာလက်ရှိတိုက်ပွဲတွေဖြစ်နေသလိုရခိုင်ပြည်နယ်ဘက်မှကလည်းမောင်တော်မြို့နယ်တွင်နေကြားဆောင်စခန်းတွေတိုက်ခိုက်ခံရတာကြောင့် ဒေတာရင်းလုံခြုံရေးအတွက်အင်အားတိုးမြှင့်ဆောင်ရွက်နေရတာဖြစ်ပါတယ်ဒီအခြေအနေတွေကြားကပဲ UNOCHA အကြီးအကဲအနေနဲ့ဒုက္ခသည်စခန်းတွေကိုတွားရောက်နိုင်ဖို့မျှော်လင့်ထားတဲ့အကြောင်းရန်ကုန်ကုလသမဂ္ဂလူသားချင်းစာနာကူညီရေးညှိနှိုင်းရေးမှုရုပ်ရဲ့ပြောခွင့်ရ Pierre Perron က BOA ကိုပြောပါတယ
် Well before we go anywhere in Myanmar we always liaise very closely with the authorities
မနင်္ဂနွေဘေးနီယာကိုတွားဖို့ကိုမဆိုကျွန်တော်တို့အနေနဲ့အာဏာပိုင်တွေနဲ့ရောလူကြုံရေးအကြံပေးတွေနဲ့ရောတည်တည်ချာချာပူးပေါင်းဆောင်ရွက်ပါတယ်အခုချိန်ကြီးတော့ကျွန်တော်တို့သွားလို့မရနိုင်ဘူးဆိုတဲ့အခြေအနေမရှိသေးပါဘူးကျွန်တော်တို့အနေနဲ့ကချင်ပြည်နယ်ကရောရခိုင်ပြည်နယ်ကအိုးဝင်စွန့်ခွာတင်းရှောင်နေရသူတွေရဲ့စခန်းတွေကိုသွားနိုင်မယ်လို့အတော်လေးမျှော်လင့်ထားပါတယ
်မြန်မာနိုင်ငံတွင်တိုင်းရင်းဒေသတွေမှာမြန်မာဆွေရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဘေးလွရာတင်းရှောင်ထွက်ပြေးနေရသူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေကို UNHCR ဘက်ကဆက်လက်စောင့်ကြည့်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာကူညီရေးညှိနှိုင်းရေးမှုရုံးရဲ့ပြောခွင့်ရက VOA ကိုပြောပါတယ
် Well it is a sad fact that we continue to see outbreaks and fighting in many different parts of Myanmar
Myanmar ငွေငါဒေသတွေမှာတိုက်ပွဲတွေရှိနေသေးပါရှမ်းပြည်နယ်မှာလည်းတိုက်ပွဲတွေဆက်ရှိနေပါတယ်ကရင်ပြည်နယ်မှာလည်းအလားတူတိုက်ပွဲတွေဖြစ်ခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းအိုးဝင်ဆွန့်ခွာထွက်ပြေးရသူ 9,000 ကျော်ရှိခဲ့ပါတယ်ကချင်ပြည်နယ်မှာလည်းတိုက်ပွဲတွေဖြစ်နေတာပါမနက်ကမှတိုးတက်ဖြစ်ထွန်းမှုတွေအများကြီးရှိနေပါတယ်။ဒါပေမဲ့လည်းဝမ်းနည်းစရာကောင်းတာကနိုင်ငံတွင်းဒေသအတော်များကပြည်သူတွေလုံခြုံမှုကင်းမဲ့နေတာပါ။အိုးပြစ်အိမ်ပြစ်ဘေးလွတ်ရာထွက်ပြေးနေကြရတဲ့လူတွေလည်းရှိနေပါတယ်။ကျွန်တော်တို့အနေနဲ့ကတော့အကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့လူတွေအတွက်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေနဲ့လိုအပ်မဲ့အကူအညီတွေကိုဆက်ပြီးတော့ရှာဖွေစောင့်ရွက်သွားမှာဖြစ်ပါတယ်
။လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့ကမ္ဘာနိုင်ငံတွေကိုပုံမှန်သွားရောက်နေတဲ့UNOCHA အကြီးအကဲ Stephen O'Brien ရဲ့မြန်မာနိုင်ငံခီးစဉ်ကပုံမှန်သွားနေကြခီးစဉ်တစ်ခုဖြစ်ပါတယ်လို့လဲကုလပြောခွင့်ရတဦးကပြောဆိုခဲ့ပါတယ်ရှင်
။မတ်တင်ငိတိုင်းရဲ့တင်ပြချက်ဖြစ်ပါတယ်။ခုတော့ရခိုင်ပြည်နယ်အခြေအနေကိုကြည့်ရအောင်ပါ။ရခိုင်ပြည်နယ်မောင်နှုံးမြို့နယ်အတွင်းနေကြားသောရဲကင်းစခန်းနဲ့ဌာနချုပ်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မောင်နှုံးမြို့မှာလူညုံရေးတင်းကျပ်လိုက်ပြီးမောင်နှုံးမြို့ဈေးတွေကျောင်းတွေပိတ်ထားရပါတယ်။တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းနေဆက်ဒေတာလုံညုံရေးကိုတိုးမြှင့်ထားပါတယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်အခြေအနေနောက်ဆုံးအခြေအနေကိုတော့ VOA သတင်းနောက်ကိုမိုးစောကပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့မောင်တော်မြို့နယ်မှာတိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးနောက်တည့်ရက်မှာပဲမြန်မာနိုင်ငံနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နေဆက်ဒေတာတွေမှာလုံညုံရေးတွေတိုးမြှင့်လိုက်ပါတယ်တင်းငွေတွေနေကတိုက်ခိုက်မှုအတွင်းမှာတော့ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့ဝင်ရောက်တိုက်ခိုက်သူ6ယောက်ကိုအသေနဲ့2ဦးကိုအရှင်ဖမ်းဆီးရမိခဲ့ပါတယ်ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာတော့မောင်တော်မျိုးမှာညမထွက်ရအမိန်ကိုတိုးမြင့်ထုတ်ပြန်ခဲ့တယ်လို့နေဆက်အဝင်ထွက်တွေကိုလည်းတင်းကျပ်ခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်။မောင်တော်ကလည်းပြောအရေးပေါ်အခြေအနေတော့ကြော်ညာထားလို့ပြောပြီးတော့ည9နာရီကမနေ့6နာရီကျတော့ထွက်လို့မရပါဘူး။ဒီမောင်တော်မျိုးမှာလောလောဆယ်မနေ့ကစပြီးတော့ဒီအဝင်ထွက်တွေကိုစားနစ်ထားတာပိတ်ထားပိတ်ထားတော့အခုမြို့ပေါ်မှာဒီဘင်္ဂလီဒီမွတ်စလင်ကဆိုင်ရအလုံးပိတ်ထားတော့မြို့ပေါ်တော့တိတ်ဆိတ်ဟိုဒီနေ့ဒီနေ့ဆိုရင်သူစောင်းပွဲတွေတော့ဆက်နေတယ်ဒါပေမဲ့အဲ့လိုတော့အကြောင်းစီပါပြိတ်တာအရေးပေါ်ကာလဖြစ်နေလားဟိုမှာဖြစ်စဉ်တွေကတော့သူ့ဟာဒီဘာတွေတော့မသိဘူးပေါ့နော်တက်တယ်လဲသွားတယ်လာတယ်လို့ကြားတယ်ဒါတွေက
အခြားဒေတာကန်တယောက်ကတော့မောင်တော်ဒေတာကအစ္စလမ်ဘာသာဝင်တချို့ကိုရိုဟင်ဂျာသွေးစည်းညင်ညူရေးအဖွဲ့ RSO ကတင်နန်းပေးထားကြောင်းပြောဆိုပြီးဒီအတွက်စိုးရိမ်နေကြောင်းပြောပါတယ်
ဟုတ်ကဲ့ကတော့ကျွန်တော်တို့မမြင်ပါဘူးခင်ဗျာမျိုးကမျိုးမရှိရေးလာပဲဒီလိုကမျိုးတွေကိုသူတို့လုံချုံရေးယူချက်ပုံစံမျိုးမြင်တွေ့ရပါတယ်ခင်ဗျာဟိုအရင်ကတော့အကျုံမမပါဘူးလေသူတို့ကကိုယ်ရှင်ကအကုန်လုံးသူတို့ကဒီနေမှာရှိတဲ့ဒီကအနည်းမှတစ်ခါကိုသူတို့ကပြင်ကန်းကြကြတဲ့အကုန်လုံးတက်ဝီဇာသဘောမျိုးဖြစ်နေတယ်ဒါကိုကျွန်တော်တို့တိုင်းပြည်တွေကစိုးရိမ်နေရတယ်
မင်းကဖြစ်ပွားတဲ့တိုက်ခိုက်မှုကို RSO အဖွဲ့လက်ချက်အဖြစ်ဒေသခံတွေကပြောဆိုနေပေမဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ရဲချုပ်ဇော်ဝင်းကတော့ဘသူလက်ချက်ဖြစ်တယ်ဆိုတာကိုအတိမပြုနိုင်သေးကြောင်းသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ်။တစ်ချိန်တည်းမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်မှာလည်းလုံခြုံရေးတိုးမြင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်တဲ့ Clarion သတင်းဌာနကအယ်ဒီတာဦးတင်ဆိုးကပြောပါတယ်
။ဒီကတော့စစ်တေရစားတာလေဗျာ။ဒီကနေ့စားတာဆိုတာဒီဒီအားဒီနေကြဆောင်းတွေကဒီကဒနာပေါ်တွေကနေဒါကဘယ်သူကဝင်လို့မရအောင်ဘယ်သူကထွက်လို့မရအောင်ပုံစံမျိုးလုပ်တာဟိုဗာလဲပိတ်ဆို့တာတဲ့ပုံစံမျိုးပဲနေစက်တစ်ချောင်းလုံးမှာအဲ့ဒီပုံစံတော့လုပ်တာပြီးတယ်
နိုင်ငံအကြပူပေါင်းဆောင်ရွက်တဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်နိုင်ငံသားရေးဝန်ကြီးဌာနနဲ့ရခိုင်ပြည်နယ်အစိုးရကိုဆက်သွယ်ရမှာတော့တာဝန်ရှိသူတွေမအားလက်တာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဥပဒေနဲ့အညီတုံ့ပြန်ဖို့နဲ့သတိကြီးစွာထားဖြေရှင်းဖို့အတွက်ညွှန်ကြားထားပါတယ်
။ VOA သတင်းတော်ကိုမိုးစောပြောပြသွားတဲ့ရခိုင်ပြည်နယ်အခြေအနေကနေရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။တနက်ကင်ပတိပုဂ္ဂလိဖြစ်ပေါ်နေတဲ့ရှမ်းပြည်နယ်အတွင်းမကြသေးခင်ကစလို့မြမအစိုးရဘက်ကစစ်တပ်အင်အားတိုးမြင့်လာနေတယ်လို့မြောက်ပိုင်းရှမ်းပြည်နယ်တပ်မတော် SSPB SSA ကပြောပါတယ်မတီးမငြိမ်ဖြစ်နေတဲ့ဒေသတွင်းပြီးခဲ့တဲ့သတင်းပတ်တည်းမိုင်းပေါက်ခွဲခဲ့တာကြောင့်အရသားတွေထိခိုက်ဒဏ်ရာရခဲ့တာပါအပြည့်စုံကိုတော့ VOA သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါလက်နက်ကန်ပဋိပက္ခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မှာနောက်ထပ်စစ်အင်အားတွေတိုးမြင့်ချထားမှုတွေကြောင့်တိုက်ပွဲတွေကြီးထွားလာမှာစိုးရိမ်မှုတွေထွက်ပေါ်လာနေကြတာပါအခုဆိုရင်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ခြေပြုတ်ရမိုင်းရှူးမြို့နယ်ဘက်မှာမြမတပ်မတော်ကနေအင်အားတိုးချဲ့ချထားလာနေတယ်လို့ SSPB SSA ပြောခွေရစိုင်းတော်လိုက်ကပြောပါတယ
်ခုတော့နည်းနည်းငြိမ်နေပါတယ်ကျွန်တော်တေးတီမြို့နယ်ထဲမှာအဲ့ဒီနမ်ပုတ်တို့လော်ယွိုင်းတို့ပြီးတော့ဒီရှစ်ဖက်ချန်းဆိုရင်လော်နိုင်တို့မိုင်းရှူးတို့ပေါ့အဲ့ဖက်တော့မိုင်းရှူးနဲ့တိုင်ရန်မိုင်းကောင်ကာလန်ကြားပေါ့တေးတီနဲ့မိုင်းရလန်ကြားပေါ့ဒီဟာဖြစ်တာတော့
ပြီးခဲ့တဲ့တောက်ကြန်နေ့တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်အခြေပြုရမိုင်းရှူးမြို့နယ်လွိုင်းလိုင်တိုက်နယ်လွယ်နွဲ့တောင်ချီမှာရှိတဲ့တပ်စခန်းကိုမြမတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဝန်ထမ်းဌာနချုပ်ဘက်ကလည်းအင်အားပြည့်တင်းလာတဲ့အခြေအနေတွေကြောင့်စစ်ရေးအသင့်ရှိနေတဲ့အနေအထားမှာရှိနေတယ်လို့လည်းသူကပြောပါတယ်။အလားတူ NCA ပြည်ကြစာချုပ်လက်မှတ်ရေးသူးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားမှာစစ်ရေးအသင့်မှနေစေအခြေအနေမှာရှိနေတယ်လို့ RCSS SSA ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
။အသင့်မှလည်းပုံမျိုးတော့ရှိနေပါတယ်။အဖြစ်လဲဆိုတော့ဒီတုံလောနမ်လမ်းကတပ်ပြီးတော့ပေါ်တဲ့တောင်ပိုင်းမှာလည်းရှမ်းနေတော့ဖြစ်တယ်။ဒီတော့ကျွန်တော်တို့ဒီစိုက်ကင်းပုံနဲ့လက်နေတဲ့ပုံအနေထားလည်းရှိရတော့ပြန်မာလည်းတော့ရပါ
အောက်တိုဘာလဆန်းကစားပြီးတော့ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်မြို့နယ်မိုင်းကမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲကြောင့်ဒေသခံရွာသား2000ခန့်ဟာဒုံလောကျေးရွာမှာစစ်ဘေးသိမ်းရှောင်နေရပါတယ်။အောက်တိုဘာလ6ရက်နေ့မှာလည်းကြောင်မဲမြို့နယ်ပါလိုင်ကျေးရွာနဲ့ညောင်ပန်လှကျေးရွာကြားမှာမြမတပ်မတော်နဲ့တအောင်းမလောင်တပ်ဖွဲ့ TNLA တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ TNLA ပြည်ကြားရေးဌာနကနေသတင်းထုတ်ပြန်ထားပါတယ်။23ရာစုပင်လုံညီလာခံခေါ်ပြည်တော်စုငင်းချင်းရေးညီလာခံကျင်းပပြည်စည်းခဲ့ပေမဲ့တိုင်းရင်းသားဒေသတွေမှာစီရေးသိမ်းမှမှုတွေဖြစ်ပွားလာခဲ့တာပါပြည်တွင်းငင်းချင်းရေးပြဿနာကိုစီရေးနီလန်းနဲ့ဖြေရှင်းဖို့မသင့်ဘူးလို့ RCSS SSA ပြောခွေရဘူမူကြီးဆိုင်လာကပြောပါတယ်
ကျွန်တော်တို့နိုင်ငံအတွင်းမှာဒီလိုမျိုးစီရေးရမငင်းမတတ်မှုတွေဖြစ်နေတဲ့ပုံစံမျိုးဖြစ်နေတော့ NCA တောင်းစီရေးဖြစ်တာကစီရေးတောင်း NGO ကိုလက်မှတ်ထိုးရမလားဆိုတာမကဲကွဲဘူးဖြစ်နေတဲ့အနေအထားဖြစ်နေတယ်ထို့သူလက်မှတ်မထိုးဘူးဆိုရင်စီရေးနဲ့ပြားပေးမယ်လက်မှတ်ထိုးထားတဲ့အဖွဲ့ကိုလည်း NGA သဘောတူညီချက်တိုင်းမလိုက်နာဘူးမဆောင်ရွက်ဘူးဆိုရင်စီရေးကိုပို့ပြီးတော့အားပေးပြီးတော့အထုံးပြလာတဲ့အနေအထားကိုကျွန်တော်တို့တွားလို့နေတဲ့ဒီငင်းချိုင်းရေးကိကျေနော်ချွတ်ချမုံနဲ့တွားနိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့အဖွဲ့ရှိနေတော့ဒီတော့ကပ်ပါ
ဒီလိုတိုင်းဒါလနဲ့ကန်ဖွဲ့တွေနဲ့မြမတမတော်တို့ကြားဖြစ်ပွားခဲ့တဲ့စီရေးပဋိပက္ခတွဲမှာဒေသခံကြေးရွာသားတွေလည်းထိခိုက်မှုတွေဖြစ်ပွားနေခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကမိုင်းရှူးမြို့နယ်ဘက်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့ဒေသခံတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မိုင်းရှူးဒေသခံဦးမြတ်ကျော်ကပြောပါတယ်
။ကျွန်မညားထင်တယ်မနေ့10နာရီလောက်ဖြစ်ပါတယ်။မိုင်းရှူးနဲ့ငါးဖာလုံးတော့ဝေးပါတယ်။လူကြီးအသက်6ယောက်နဲ့6နှစ်အရွယ်ကလေးတယောက်ဘုန်းကြီးကရှိပါတယ်ခြေထောက်တွေမှာရှိပါတယ်အချိန်ကြီးတော့ကျွန်တော်ခိုရန်စီယုံကိုခေါ်ရပါပြီဒီဘက်ကအရက်သားတွေရှိခဲ့ဟာဆိုတော့ဘသူဟာဆိုတော့တက်တဲ့ကြံလွဲလို့ဘသူကရှိမှလို့
လက်ရှိမိုင်းတန်တဲ့မြေဖိုးနှူးကတော့ခိုလန်စေယုံမှာစေဝါကုသခံနေရဇဲလဲဖြစ်ပါတယ်ဒါပြင်2015ခုနှစ်ကမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့ဒေသတွင်းတိုက်ပွဲတွေကြောင့်နေရမပြောင်းနိုင်သေးတဲ့မိုင်းရှူးမြို့နယ်ကုန်းနေကျေးရွာနဲ့နမ့်ပါမုံကျေးရွာသား200ခန့်ဟာလည်းဟိုင်းပါဒုက္ခတဲ့စခန်းမှာခိုလုံနေရဆဲလို့ဒုက္ခတဲ့ရေကူညီသူမောင်ခိုင်ကပြောပါတယ်
ဒီကမပြတ်နိုင်တဲ့နှစ်ရွာတော့အဲဒီကလေးစခန်းမှာလည်းအားလုံးဟာတော့ကျန်ဝင်တယ်တရားကျော်200ပြီးသွားတော့ကျန်
လက်ရှိကရှင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာတိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့မြမတမလို့တို့ကြားတိုက်ပွဲတွေဆက်တိုက်ဆုစုလို့ဖြစ်ပွားနေပါတယ်ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံအများပြားဟာလည်းစစ်ဘေးသိမ်းရှောင်နေရတယ်လို့ဒီစစ်ပြေးဒုက္ခတဲ့ရေးဟာအစိုးရအသင်းနဲ့ဖြေရှင်းဖို့ခက်ခဲနေတဲ့အခြေအနေမှာရှိနေပါတယ်23ရာစုပင်လုံညီလာခံပြီးတိုင်းဒါဒေသတွေမှာတိုက်ပွဲဖြစ်ပွားနေတာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်အတွက်ထိခိုက်လာနိုင်တယ်လို့လည်း RCSS SSA ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်ခင်ဗျာ
ပြည်ဝသတင်းနောက်နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ကချင်ပြည်နယ်ဘက်ကအချင်းတွေတင်ပြပါမယ်က
ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့စစ်ပွဲတွေရပ်ဆဲပေးဖို့မြန်မာနိုင်ငံတွင်းနဲ့ထိုင်းနိုင်ငံတွင်းကငြိမ်းချမ်းရေးအတွက်တွေ့ကြလှူရှားသူတွေကတောင်းဆိုလိုက်ကြပါတယ် VOA သတင်းတော့မတ်မီခါကဆက်ပြီးပြောပြမှာပါ
ဒီကနေ့ဖြစ်ပွားတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးကချင်ပြည်နယ်ဖားကန်ဘက်မှာကထိုင်းနိုင်ငံချင်းမိုင်ဘက်မှာပါထိုးစစ်တွေအမြန်ဆုံးရပ်တန့်ပေးဖို့လူထုကတောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်။တမရော်ရဲ့ထိုးစစ်တွေကိုရပ်ဆိုင်ဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ကြတာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ငြိမ်းချမ်းရေးဆက်ဆံရေးတာဝန်ခံဦးတောင်ခါကတော့အခုလိုပြောပြပါတယ
်။အခုဒီကိစ္စကတော့ဟိုဒီကွန်ပို့စ်ပါပဲဒီမနက်7:45ဝန်းကျင်လောက်ကနေတိုက်လေရင်နဲ့စီးနဲ့3ချိန်ပါဖြစ်ပြီ။စာရင်အနေကြီးကံပို့စ်လေးသင်္ကန်းနဲ့အဲ့ဒီပို့စ်ကလာဖြစ်သွား။ချိန်ကပြည့်စုံမှုမတိသေးဘူး။အဲ့ဒါနဲ့လေရင်ကြီးရင်နဲ့လက်နဲ့ကြီးရင်နဲ့လာပြတ်တယ်ဆိုတော့ဖြီးတဲ့နေရာတော့ပြတ်မှာပဲ။ဒီဥစ္စာရည်ရချက်ရှိရှိတိုက်တဲ့တိုက်ပွဲဖြစ်တယ်။ဟိုစစ်လေရင်နဲ့တုံးတယ်။ခင်ရလုံးရင်နဲ့တိုက်နေတယ်။ဟိုလက်နဲ့ကြီးရင်အမြောက်များနဲ့တိုက်နေတယ်။
တိုက်ပွဲအခြေအနေအသေးစိတ်ကိုတော့တည်င်းအတိအကျမရသေးကြောင်းလဲသူကပြောပါတယ်။ဒါအပြင်မြကြီးနားဗမော်လမ်းဘက်မှာလဲပစ်ခတ်မှုတွေဖြစ်နေပြီးအခုလိုအစိုးရတပ်မတော်ဘက်ကကချင်ပြည်နယ်အနှံ့မှာစစ်ကြောင်းတွေအများအပြားနဲ့ထိုးစစ်ဆင်မှုတွေဟာငြိမ်းချမ်းရေးအပေါ်အများကြီးထိခိုက်စေတယ်လို့သူကပြောပါတယ်။လက်ရှိငြိမ်းချမ်းရေးလုပ်ငန်းလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့တပ်မတော်အစိုးရလွှတ်တော်ရဲ့လှုပ်ဆောင်မှုတွေကယုံကြည်ဖို့ခက်ခဲနေတယ်လို့ဦးတောင်ခါကအခုလိုပြောပြပါတယ်
။မြန်မာပြည်ရဲ့အစိုးရရောလွှတ်တော်ရောစစ်တပ်ရောအလုံးပေါ့အခင်ချင်းကစိတ်ပျက်စရာကောင်းပါလေဒီတိုင်းပဲမြန်မာပြည်ဆက်သွားမယ်ဆိုလို့ရှိရင်ဟိုကြဆရာမရှိတဲ့နေရာအထိကြသွားနိုင်ပါလေဆိုတော့ဘာလို့ပြောမယ်ဆိုလို့ရှိရင်ကတော့ဒီ Democratic Country ဖြစ်လာအောင်စူးစမ်းတဲ့အထက်မှာအစိုးရတစ်ခုတင်မဟုတ်ပါဘူးတိုင်းရင်းသားအလုံးပါတယ်လက်နက်ကအဖွဲ့အစည်းတွေအလုံးလည်းပါပါတယ်တမတော်တစ်ခုတည်းလည်းမဟုတ်ပါဘူးဒါပေမဲ့လည်းဒီကိစ္စဖြစ်ပျက်လာတဲ့ဟာတွေကတော့ဟိုအပြစ်သဘောဆောင်တဲ့အပြစ်သဘောဆောင်တဲ့အနေအထားမျိုးဖြစ်တယ်အပြစ်သဘောတွေအပြစ်သဘောတွေကအမြဲတမ်းဆောင်ကျင်းနေတယ်ဆိုတော့အခုကျွန်တော်တို့ကဟိုတိတ်အကောင့်ဘက်ကနေမြင်ရဘူးဗ
ျဒီဖြစ်ပွားနေတဲ့စစ်ပွဲတွေရဆိုင်ဖို့ဆိုရင်အစိုးရနဲ့ KIO အကြားညှိနှိုင်းမှုတွေလိုအပ်နေပေမဲ့ခုချိန်ထိတော့နှစ်ဖက်ကြားဆွေးနွေးမှုတွေမရှိသေးပါဘူးကချင်ပြည်သူတွေနဲ့တိုင်းရင်းသားတွေအမြောက်အများအသက်ဆုံးရှုံးနေရတယ်လို့အိုးအိမ်တွေလည်းဖျက်ဆီးခံနေရတာမို့တိုက်ပွဲတွေအများဆုံးရပ်တန့်ဖို့လိုအပ်နေပြီဖြစ်ကြောင်းလက်ရှိအစိုးရအနေနဲ့ပြည်သူတွေရဲ့အခက်အခဲကိုနားလည်မှုမရှိသေးပဲအပြေရှာဖို့နှောင့်နှေးနေတယ်လို့ဖားကန်ဒေတာကန်ဦးနော်လွန်ကအခုလိုဝေဖန်ပြောဆိုလိုက်ပါတယ
်အေးပြည်သူတွေကတော့ဟိုကြောင်းလေးချင်လို့မေးပေးလိုက်တဲ့အစိုးရပါ NLD ကအစိုးရ NLD အစိုးရဟိုဖြစ်လာတဲ့နောက်ပိုင်းမှာတိုက်ပွဲတွေပုံပုံပြင်းထန်လာတယ်ဟိုတိုင်းရင်းသားတွေကိုဟိုစုကြည့်ဖို့ဟလာဟိုဒီတိတိတဲ့သလုံးကြီးလုပ်ဖို့ကတော်တော်လေးဟိုအားနည်းနေတာတွေ့ရတယ်အစိုးရပိုင်းကလေအဲဆိုပြည်သူလူထုအနေနဲ့ကတော့အားကိုးရမဲ့ကျင်လာတယ်လို့ဖြစ်တယ် NLD အစိုးရဟိုအားကိုးတယ်ဒါပေမဲ့ပြည်သူလူထုအပေါ်မှာအဲ့လိုကြည့်သူတို့ကမမြင်ပေးဘူးဒုက္ခရောက်နေတာဒီမမြင်သေးဘူးအဲ့လိုဖြစ်နေတယ်အငယ်တို့တယောက်နေတဲ့တော့အားမရဘူးပေါ့
တမရော်ဘက်ကကရင်အဖွဲ့ကိုမြေပြင်ဘက်ကကိုဝေဟင်ဘက်ကပါအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ကရင်ဘက်ကပြောဆိုထားပေမဲ့တမရော်ဘက်ကတော့ဒါကိုနှုတ်ဆက်နေသေးပါတရုတ်မြန်မာနယ်စပ်တစ်လျှောက်မှာရှိနေတဲ့အရေးပါတဲ့ကရင်တက်စခန်းတွေအလုံးနဲ့ကရင်ဌာနချုပ်လိုင်းစာနဲ့မိုင်းဂျာယန်ဒေသတွေကိုလည်းတမရော်ဘက်ကလူအင်အားလက်နက်အင်အားဖြည့်တင်းကထိုးစစ်ဆင်ဖို့ပြင်ဆင်နေတယ်လို့ကရင်ဘက်ကတော့ပြောဆိုထားပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကျွန်တော်တို့ရဲ့ VOA ရုပ်သံအစီအစဉ်တွေကို DVB ရုပ်သံအစီအစဉ်တွေကနေတဆင့်သောရရှင်ဒီအလွယ်တကူရှုစားနိုင်ကြတော့မှာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တင်းလာနေညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းမီတာ25 kHz 11965လိုင်းမီတာ32 kHz 9323လိုင်းမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနာရီခွဲအတွင်းမှာတော့စီဝိုင်းကဏ္ဍသက်တမ်းရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့ခါမှာတော့
ကလေးလေးတွေကသူတို့ကသူတို့တိတ်ပြီးတော့ဇမ်းမတင်နေကြဘူးပေါ့နော်ငါကတော့ဘသူမိုးလို့ပဲဝါမိုးလို့
အကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိတဲ့သူယုံကြည်ရကဏ္ဍမှာစောင့်မျှော်ကြပါခင်ဗျာအခုတော့စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုသမ္မတအိုဘားမားကအောက်တိုဘာလ9ရက်နေ့မှာလက်မှတ်ထိုးပြီးတရားဝင်ပြန်လည်ရုပ်သိမ်းပေးလိုက်တာဟာမြန်မာပြည်သူလူထုအများစုအတွက်တကယ်အကျိုးပြုနိုင်တဲ့ခြေလှမ်းတစ်ခုအဖြစ်သူ့အနေနဲ့မယူဆကြောင်းမြန်မာနိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ်အမေရိကန်ကပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးလိုက်တဲ့အပေါ်အမြင်သဘောထားတွေအမျိုးမျိုးကွဲပြားနေပေမဲ့ဒီလိုပိတ်ဆို့မှုတွေပြန်လည်ရုပ်သိမ်းပေးဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလလေကအမေရိကန်နိုင်ငံကိုရောက်ရှိစဉ်မှာသမ္မတအိုဘားမားအစိုးရကိုတောင်းဆိုခဲ့တာဖြစ်ပါတယ်ဒီတစ်ပတ်စီဝိုင်းရေးကဏ္ဍမှာတော့ကိုဇော်ဝင်းလှိုင်ကဒေါက်တာရန်မျိုးသိမ်းနဲ့ဆွေးနွေးတင်ပြထားပါတယ်
ကံအစိုးရကနေပြီးတော့မြန်မာအပေါ်ချမှတ်ထားတဲ့ဒီပိတ်ဆို့အရေးယူမှုတွေကိုသမ္မတဥပမာတောက်ချာနေရလက်မှတ်ထိုးပြီးတော့တရားဝင်ရုပ်သိမ်းပေးလိုက်ပြီပေါ့နော်အခုလိုရုပ်သိမ်းပေးလိုက်တဲ့အပေါ်မှာပထမဆုံးဟိုအကိုရဲ့အမြင်ပေါ့နော်ဘယ်လိုရှိလဲဗျာ
အမေရိကန်အစိုးရအနေနဲ့နော်မြန်မာနိုင်ငံအပေါ်မှာစီးပွားရေးရခြံခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တာဟာတကယ်တော့မြန်မာပြည်မှာဆင်းရဲမွေးတိမ်မှုနှုန်းကိုနစ်နေတဲ့နော်မြန်မာပြည်သူလူထုအများစုအတွက်အကျိုးပြုမဲ့ခြေလမ်းလို့ကျွန်တော်ကမထင်ဘူးဒါဟာခေတ်ဆက်ဆက်အစိုးရနဲ့ပေါင်းပြီးတော့အလုပ်လုပ်နေတဲ့ခရိုနီလူနေစုအတွက်အကျိုးပြုမဲ့ခြေလမ်းတသက်လို့မြင်တယ်နောက်ပြီးတော့အမေရိကန်အစိုးရအနေနဲ့သူရဲ့လုပ်ပိုင်ခွင့်တွင်တွေကနေပြီးတော့နော်အမေရိကန်ရဲ့အမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်လွန်တဲ့ခြေလမ်းတစ်ရပ်ဖြစ်တယ်လို့ကျွန်တော်ကမြင်တယ်နောက်ပြီးတော့ဒီလိုဆန်ရှင်ကိုရုပ်သိမ်းလိုက်တာဟောမြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအထောက်အကူတကယ်ရောပြုမမလားလို့နောက်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးခေါင်းထောင်ထလာနိုင်မှုအတွက်ကိုအထောက်အကူပြုပါမလားလို့မေးခွန်းထုတ်เสียရှိတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျဒီပိတ်ဆို့မှုကိုရုပ်သိမ်းတဲ့အပေါ်မှာဒီအမြင်ကတော့ဟိုအမျိုးမျိုးရှိကြတာပေါ့နော်အများသောဖြစ်တော့နှစ်ခုပေါ့ဟိုကောင်းတဲ့ကြိုးဆိုတယ်ဆိုပြီးမြင်တဲ့စီးပွားရေးအုပ်စုတွေရှိသလိုရုပ်သိမ်းတော့ရုပ်သိမ်းပေးတဲ့ဒါပေမဲ့ရုပ်သိမ်းပေးတာဟာဆော်လွန်သေးတယ်ဆိုပြီးတော့ဒီဖိအားပေးမှုတွေဆက်ထားပြီးတော့ပြောင်းလဲမှုအရှိန်ကိုဒီထက်ပိုပြီးတော့ကောင်းအောင်ဆက်ထားပါအောင်လို့ဟိုဟာပေါ့အမြင်ရှိတဲ့အယူဆရှိတဲ့သူတွေလည်းရှိတာပေါ့နော်ဆိုတော့အခုဒီဟာကတော့စောစောကကိုရမျိုးသိမ်းပြောသွားတဲ့ထဲမှာလည်းပါပါတယ်ဒီစီးပွားရေးပိတ်ဆို့မှုအခုချိန်မှာအခုလိုအနေအထားမျိုးမှာရုပ်သိမ်းပေးလိုက်တာဟာဒီတစ်ချိန်ကဟိုဟာပေါ့ခရိုနီလို့ခေါ်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တွေစစ်တပ်ကဗိုလ်ချုပ်အတိုင်းဝိုင်းနေနဲ့နှိစက်တဲ့သူတွေအော်ပို့ပြီးတော့စီးပွားလုပ်နိုင်အောင်အခွင့်အရေးပိုရလာအောင်လမ်းဖွင့်ပေးလိုက်တယ်လို့များဖြစ်သွားတယ်လို့မြင်သလားကွာ
အဓိကတော့အရင်အစိုးရဆက်ဆက်နဲ့နောက်ပြီးတော့စစ်တပ်နဲ့နောက်အထူးသဖြင့်တော့မြန်မာနိုင်ငံပြည်သူလူထုအများစုပိုင်နဲ့နော်ရည်မြည်တရားစာတာတွေကိုကိုယ့်ရဲ့ဘိုးဘွားပိုင်ပစ္စည်းလိုမျိုးတုံးဆွဲခဲ့တဲ့ဒီစစ်တပ်နဲ့ပတ်သက်တဲ့အစိုးရဆက်ဆက်နဲ့ပတ်သက်တဲ့ဒီခရိုနီဒီစီးပွားရေးလုပ်ငန်းပို့ပြီးတော့အခြေခြေပြက်ပြက်လုံနိုင်အောင်ဖွင့်ပေးလိုက်တဲ့ဟိုခြေလမ်းတစ်ခုလို့မှတ်ယူလို့ရတယ်ပေါ့
ဟုတ်ကဲ့ခင်ဗျနောက်တစ်ခုကဒီမှာပြောကြတာကတော့အခုဟိုဒေါန်ဆန်းစုကြည်ဒီလာတော့ကလည်းပြောသွားပါတယ်ဟိုတွေ့ဒီကစီးပွားရေးလုပ်ငန်းရှင်တွေ US ASEAN Business Council လို့ US Chamber of Commerce တို့ပေါ့နော်ဒီအမေရိကမှာရှိတဲ့ဒီစီးပွားရေးအတိုင်းအဝန်းနေနဲ့သူတွေ့တဲ့အခါမှာပြောတာလည်းရှိပါတယ်သူတို့ဘက်ကမြင်တဲ့အမြင်ကလည်းဒီပိတ်ဆို့မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံမှာသွားပြီးတော့ယင်းနှိမ့်မြုံနံဖို့ အဟန္တာတွေဖြစ်နေတယ်ပေါ့နော်အထူးသဖြင့်တော့ငွေကြေးအလွဲပြောင်းလို့တဲ့ကိစ္စတွေမှာတော်တော်လေးအဟန္တာဖြစ်တယ်ဒါတွေကအများရုပ်သိမ်းပေးသင့်ပြီဆိုပြီးတော့ဒီစီးပွားရေးလုပ်ငန်းရှင်တွေဘက်ကမြင်တာရှိသူတော်ဆန်းစုကြည်ရလဲဒါအခုချိန်အချိန်တန်ပြီးရုပ်သိမ်းပေးသင့်ပြီဆိုပြီးတော့သူကဝါရှင်တန်မှာရှိနေတဲ့အချိန်မှာရောနယူးယောက်မှာရှိနေတဲ့အချိန်မှာရောပြောသွားတာတွေရှိတယ်ဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့အခုလိုမျိုးအမေရိကန်အစိုးရကိုပေါ့စီးယုံတာပေါ့နော်ဒီဟာရုပ်သိမ်းပေးဖို့အတွက်စီးယုံပြောဆိုတာဟာဒီစစ်တပ်နဲ့သူနဲ့ဒီအပြောက်ဒီပြောင်းလဲမှုမလုပ်ခင်မှာရရှိထားတဲ့သဘောတူညီချက်တွေပေါ့ရှိထားခဲ့လို့လား
ဒီခြေလမ်းအပေါ်လေဒေါ်ဆန်းစုကြည်နဲ့ဒီစစ်တပ်ခေါင်းဆောင်ဟောင်းတွေလက်ရှိစစ်တပ်ခေါင်းဆောင်တွေပေါ်မှာဟိုတိတ်တဆိတ်ယူထားတဲ့သဘောတူညီချက်နဲ့လောက်တာလားဆိုတာကတော့ကျွန်တော်မြင်ရတော့ပြောဖို့ခက်တယ်လို့မြင်တယ်။ဒါပေမဲ့လက်တွေ့မြင်ကွင်းထဲမှာကြည့်မယ်ဆိုရင်ဒေါ်အောင်ဆန်းစုကြည်ကစက်တင်ဘာလ15ရက်နေ့မှာသမ္မတဥပမာကိုဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးတယ်။ဒါပေမဲ့အဲ့ဒီမတိုင်ခင်လွန်ခဲ့တဲ့တစ်လဩဂတ်လ15ရက်နေ့တုန်းကပြည်သူ့လွတ်တော်မှာအပြူလာဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေကဒီပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတင်တဲ့ဒီဆန်ရှင်ကိုလုံးဝရုပ်သိမ်းပေးဖို့ပြည်အောင်စုစူးစမ်းဖို့အတွက်ပြည်အောင်စုဆိုရကိုတိုက်တွန်းတဲ့အဆိုကိုကန့်ကွက်ခဲ့တယ်။အဆိုလိုချင်တဲ့ဘောကဒေါ်ဆန်းစုကြည်ဟာသမ္မတဥပမာကိုတွေ့ပြီးတော့မပြောခင်လွန်ခဲ့တဲ့တစ်လမှာအဲ့ဒါဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေကဒီခံပြိုးပါတီကတင်တဲ့ဒီဆန်ရှင်နဲ့ပတ်သက်တဲ့ဆန်ရှင်ကိုရုပ်ဖို့အဆိုကိုကန့်ကွက်ခဲ့တာတွေ့ရတယ်။အဲ့ဒီအခါကျတော့ပြောမယ်ဆိုရင်ဒေါ်ဆန်းစုကြည်ရဲ့အခြေလမ်းဟာနော်ဒီပါတီကိုယ်စားလှယ်တွေနော်ပါတီကိုကိုစားပြုပြီးတော့ရွေးကောက်တင်မြှောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အစင်းသားချက်နဲ့ဒေါင်းမြန်ဖြစ်နေတာကိုတွေ့ရတယ်။နောက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ခြေလမ်းဟာဒီခံပြိုးပါတီနဲ့စစ်တပ်ရဲ့ဆန္ဒနဲ့သဘောထားနဲ့တထက်ထဲကျနေတာကိုတွေ့ရတယ်။ဒါပေမဲ့ဒီလိုဆန်ရှင်ကိုရုပ်ပြလိုက်တဲ့အတွက်ကြောင့်မလို့ဟလာတိုင်းပြည်နဲ့ပြည်သူလူထုအတွက်တကယ်ပဲအကျိုးရှိလာမလား။နော်ဒီအယုံသိမ်းခံလိုက်ရတဲ့ခရိုနီတွေစီးပွားရေးလုပ်ငန်းရှင်ကြီးတွေကတိုင်းပြည်လက်ရှိကြုံတွေ့နေတဲ့စီးပွားရေးအခြေတဲ့စီးပွားရေးအခက်အခဲအတွက်ကိုသူတို့မှရှိနေတဲ့ငွေချေးတွေကိုတုံးဆွဲပြီးတော့တိုင်းပြည်နဲ့ပြည်သူလူထုရဲ့လှုပ်လာမလားဆိုတာကျွန်တော်မြင်ရတော့စောင့်ကြည့်ရမယ်လို့ကျွန်တော်အမြင်နဲ့ဒါပေမဲ့ကျွန်တော်ဘက်ကတော့အဲ့ဒီလိုဖြစ်လာဖို့လားလားနည်းတယ်လို့ကျွန်တော်အမြင်
နိုင်ငံသားကယင်းနှိမ့်မြုံနှံမှုတွေတရားယင်းနှိမ့်မြုံနှံမှုတွေပေါ့နော်မြန်မာနိုင်ငံကိုရောက်မလာသေးတာဟာဒီအမေရိကန်ရဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကြောင့်မဟုတ်ဘဲနဲ့ဒီလက်ရှိမြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေအခုတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့ဒီလက်နက်ကင်ပဋိပက္ခတွေအဲ့လိုမျိုးမတည်ငြိမ်မှုတွေကြောင့်ဟိုပေါ့နိုင်ငံသားနေပြီးတော့လာပြီးတော့ယင်းနှိမ့်မြုံနှံကြမဲ့သူတွေကသူတို့ချင့်ချိန်နေကြတယ်လို့ယူဆရတယ်အဲ့တော့ဒီဥစ္စာဟာအမေရိကန်စီးပွားရေးပိတ်ဆို့မှုတစ်ခုတည်းကြောင့်မဟုတ်ဘူးဆိုတော့အယူအဆအမျိုးကကိုရံမျိုးသိမြင်မိပါလား
ကျွန်တော်မြင်ကတော့ဒီနိုင်ငံကိုစီးပွားရေးနိုင်ငံဂျာဂျင်းနီမျိုးနွယ်မှုတွေဝင်မလာတာကဟိုအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတစ်ခုတည်းကြောင့်တော့ကျွန်တော်ကမထင်ဘူးတကယ်တမ်းကပြောမယ်ဆိုရင်ကိုပြည်တွင်းမှာရှိနေတဲ့ခုနပြောတဲ့နိုင်ငံရေးအဖွဲ့အစည်းတွေဟဲ့လားနောက်ပြီးတော့စီးပွားရေးအဖွဲ့အစည်းတွေရဲ့အစိမ်းခံခွဲမှုအားနည်းတာတွေနောက်ပြီးဥပဒေပိုင်းဆိုင်ရာအားနည်းတာတွေအဒီအချက်တွေပေါ်မှာအဓိကမူတည်ပြီးတော့ဟိုနိုင်ငံခြားရေးနှိမ့်ညွှန်းနိုင်မှုတွေဝင်မလာတာလို့ကျွန်တော်ကသုံးသပ်တယ်။အဲနောက်တစ်ချက်ကဟိုနိုင်ငံခြားရေးနှိမ့်ညွှန်းနိုင်သူတွေဆိုတာကတကယ်တမ်းကသူတို့ရဲ့အကျိုးစီးပွားကိုကြည့်ပြီးတော့အကျိုးအမြတ်ရမယ့်နေရာမှာပဲရေးနှိမ့်ညွှန်းနိုင်မဲ့သူတွေဖြစ်တယ်။ဥပမာသူတို့ဟာ pride ကသမားတွေမဟုတ်ဘူး၊ illusion တွေမဟုတ်ဘူး။ဟလာမြန်မာနိုင်ငံလေးကိုလာပြီးတော့ငွေလှူဒါန်းမှာမဟုတ်ဘူး။သူတို့ကစီးပွားရေးလာလို့မှာဖြစ်တယ်။အဲ့တော့သူတို့စီးပွားရေးလာလုံးမဲ့လူတွေကိုကျွန်တော်တို့ကစီးပွားရေးရှုထောင့်ကနေဆွဲဆောင်နိုင်မှုလို့တယ်မူပါဒအားဖြင့်ရှင်းရှင်းလင်းလင်းရှိပြီးတော့ကျွန်တော်တို့ကသူတို့အတွက်အကျိုးအမြတ်ကိုဥတည်ပြီးတော့ဒါကျွန်တော်တို့လည်းအကျိုးအမြတ်ရမယ်သူတို့လည်းအကျိုးအမြတ်ရမယ်ဆိုတော့ဝင်းဝင်းပုံစံမျိုးနဲ့အချင်းကပ်ဆွဲဆောင်နိုင်မှုလိုအပ်တယ်လို့မြင်နေဗ
ျကိုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ပဲဖြစ်ပါတယ်Google ကုမ္ပဏီကိုယ်တိုင် software ရော hardware ကိုပါ design ထွင်ထားတဲ့ Pixel ဆိုတဲ့ဖုန်းသစ်တွေလက်ကင်ဖုန်းဈေးကွက်တဲကိုရောက်ရှိနေပြီဖြစ်ပါတယ်။အသွင်အပြင်ပုံစံကအခြားဖုန်းတွေထက်ပိုပြီးမထူးခြားလာဘူးလို့သုံးသပ်ခံရတဲ့ Pixel ဖုန်းတွေအနေနဲ့ဒီလက်ရှိဈေးကွက်ထဲမှာထိတ်တန့်ရောက်နေတဲ့ဖုန်းတွေကိုရှင်းပြနိုင်အောင်ဘယ်လိုထူးခြားမှုတွေရှိသလဲဆိုတာကို blogger တွေပြောသမျှအစီအစဉ်မှာမဆုမြတ်မုံကတင်ပြမှာဖြစ်ပါတယ်။
Phones are the most important device we own. They rarely leave our side. They're literally most people's lifeline to the internet and to each other. So today, I'm very excited to introduce you to a new phone made by Google. We call it Pixel.
လက်ကင် smartphone တွေဟာဒီနေ့ခေတ်မှာလူတိုင်းအတွက်မရှိမဖြစ်လိုလာတဲ့ပစ္စည်းတစ်ခုဖြစ်တယ်ဆိုတာကိုကောင်းကောင်းသိတဲ့ Google ကုမ္ပဏီကတော့ Pixel ဆိုပြီးတော့ phone တွေကိုမိတ်ဆက်လိုက်ပြီးကိုသားညုံဦးရေ
ဟုတ်တယ်မဆွေမြတ်မွန်ကြီးလက်ရှိဒီလက်ကင် smartphone ဈေးကွက်ကိုကြည့်လို့ရှိရင် Google ကထွင်တဲ့ Android စနစ်သုံး phone တွေကအများဆုံးရောင်းနေရတာမဟုတ်လားအထူးဖြစ်တော့ဒီ Samsung ကထုတ်တဲ့ Android phone တွေကနံပါတ်1နေရာယူထားတော့ Google ကလည်းသူ့ရဲ့ကိုပိုင်စနစ်သုံး phone တွေထွင်ပြီးတော့ရောင်းဖို့ဆုံးဖြတ်တော့တာပေါ့ဗျာ
Pixel နဲ့ Pixel XL ဆိုပြီးတော့မှအရွယ်နှမျိုးထုတ်မဲ့ဖုန်းသစ်တွေအတွက်ကို Android စနစ် software တွေကိုအထူးသီးသန့်ထွင်ထားတယ်လို့ Google ကပြောတယ်ရှင်။နောက် Google ကုမ္ပဏီကထွင်တဲ့ဒီ software နဲ့ hardware ကိုပေါင်းပြီးတော့လက်ကင်ဖုန်းတွေထုတ်တာခုမှပထမဆုံးဖြစ်တာကတော့တစ်ချက်ထူတာပေါ့လေ
။တခုရှိတာကဒီလက်ရှိမှာ Android စနစ်သုံး smart လက်ကင်ဖုန်းတွေကပုံစံမျိုးစုံနဲ့ဈေးကွက်ထဲမှာရှိနေတော့အဲ့ဒါတွေကြားမှာ Pixel ဖုန်းတွေကထိုးပေါက်နေအောင်လို့အတော်လေးကြိုးစားကြရမယ်လို့တော်များများကသုံးသပ်နေကြတယ်ဗျ။October 4ရက်နေ့တုန်းကဒီ9လက်မနဲ့9လက်မခွဲအရွယ်ရှိတဲ့ Pixel နဲ့ Pixel XL ဖုန်းတွေကို Google ကမစ်ဆက်ခဲ့ပြီးတဲ့နောက်တော့ဒီ ID သတင်းဆောင်မတွေမှာမျိုးစုံသုံးသပ်ရေးကြတယ်။ဖုန်းရဲ့ပုံစံအသွင်ပြင်နဲ့ပတ်သက်လို့ဆိုရင်တော့လက်ရှိဈေးကွက်ထဲမှာရှိနေတဲ့ဖုန်းတွေတက်ကိုဘာမှသိထူတာမရှိဘူးဆိုပြီးတော့ပြောများကြတယ်။
ထူရဆိုရင်တော့ Google Assistant လို့ပြောရမှာရှင်အခုဆိုလို့ရှိရင်ဘာကိုပဲသိချင်ဒီ Google website ကိုသွားပြီးတော့ရှာနေကြရတယ်မလား Pixel phone တွေမှာကြာရင်တော့ဒီခလုတ်တစ်ချက်နှိပ်ပြီးတော့မှနှုတ်ကအမိန်ပေးသမျှကိုတုံ့ပြန်မှာဖြစ်ပါတယ် Google ရဲ့အပြောအရဆိုရင်တော့ဒီကိုပိုင် Digital Assistant ကိုရဲ့ Digital ကိုရေးလက်ထောက်လိုမျိုးကိုခိုင်းသမျှကိုဖုန်းပေါ်ကနေပြီးတော့လှုပ်ပေးနိုင်မယ်လိုချင်တာတွေကိုရှာပေးနိုင်မယ်နောက်ကိုကဘာကိုဆိုလိုရဲဆိုတာကိုချက်ချင်းသိပြီးတော့မှအဖြေကိုအမြန်ဆုံးရှာပေးနိုင်မယ်လို့ဆိုပါတယ် Google website တုံးတာနဲ့မတူတဲ့အားသာချက်ကတော့ဒီကိုရဲ့ဖုန်းထဲမှာဖြစ်တာမို့ကိုအတွက်ပဲသီးသီးတန်းတန်းပို့ပြီးတော့ဖြစ်မယ်အသုံးများလို့ရှိရင်ကိုရဲ့လိုအပ်ချက်ကိုဆက်ကမှတ်ထားပြီးတော့ပို့ပြီးတော့တိကျတဲ့တုံ့ပြန်မှုတွေကိုပေးနိုင်မှာဖြစ်တယ်လို့ဆိုတာပဲရှင်
အဲ့လိုမျိုး Siri ဆိုတဲ့ဒီ Digital Assistant က Apple ထုတ် iPhone တွေမှာပါနေတာကြာလာပြီ။ဒါပေမဲ့လို့ Android စနစ်မှာကတော့အခုကပထမဆုံးပါလာတာ။ Google Assistant နဲ့ Google ကသူ့ရဲ့ Pixel ဖုန်းသစ်ကိုတခြား Android ဖုန်းတွေထက်ထူးခြားဆွဲဆောင်နိုင်မယ်လို့မျှော်လင့်ထားတယ်လို့ Britain ထုတ်တဲ့ Independent သတင်းစာကြီးရဲ့ဆောင်းပါးမှာထောက်ပြထားတယ်ဗျ
။ Google Assistant အပါအဝင်ဒီဓာတ်ပုံပညာ၊ File တွေကိုသိမ်းဆည်းနိုင်မဲ့ Storage Option နောက်ဆက်သွယ်ရေးနည်းပညာနဲ့ပေါ်ပြီးတော့မှခေတ်စားလာနေတဲ့ virtual reality နည်းပညာစတဲ့သူတို့ကိုယ်ပိုင်ကျွမ်းကျင်တဲ့နည်းပညာ၅မျိုးကိုပေါင်းစပ်ပြီးတော့မှ smartphone သုံးတဲ့အတွေ့အကြုံကိုပို့ပြီးလွယ်ကူထိရောက်အောင်တည်ထွင်ထားတယ်လို့ Google ကပြောတယ်ကိုသားညုံရဲ့အထူးသဖြင့်ဒီ Pixel phone တွေမှာပါတဲ့ camera ဆိုလို့ရှိရင်လက်ရှိရှိနေသမျှ smartphone တွေထဲမှာအကောင်းဆုံးပဲလို့ဆိုတာပဲရှင
် So let me just put that score into context. This isn't only the best camera we've ever made.It's the best smartphone camera anyone has ever made.
12.3 megapixel resolution နဲ့ဖုန်းအနောက်ဘက်မှာပါတဲ့ကင်မရာကိုဓာတ်ပုံနဲ့နှီးပညာကျွမ်းကျင်သူတွေကပြီးခဲ့တဲ့တစ်နှစ်လုံးအကောင်းဆုံးဖြစ်အောင်လို့မနာမနေကြိုးစားတည်ထွင်ထားတယ်ဆိုတာကိုလည်း Google ကုမ္ပဏီကဒီကုန်ပစ္စည်းထုတ်လို့ဆိုင်ရာဒုက္ခ Brian Rogowski ကအခုလိုမိတ်ဆက်ပွဲမှာပြောသေးတယ်ဗျ
။ Our teams of photography gurus and image processing experts have spent the last year designing and tirelessly optimizing the entire camera stack.
ပစ္စည်းဖုန်းတွေမှာထူးခြားတယ်လို့ပြောလို့ရနိုင်မယ်နောက်တစ်ချက်ကသူ့ဖုန်းတွေနဲ့ရက်သမျှဓာတ်ပုံတွေဗီဒီယိုတွေကိုတင်ထားနိုင်ဖို့ Google Photos မှာ Cloud Storage ကိုအကန့်အသတ်မရှိပေးထားမယ်ဆိုတာပဲဗျ Android စနစ်သုံးဖုန်းသုံးတဲ့သူတွေကို Unlimited ပမာဏအကန့်အသတ်မရှိ Cloud Storage ထဲမှာပုံတွေဗီဒီယိုတွေတင်နိုင်အောင်လို့ပြီးခဲ့တဲ့နှစ်မေလကလေးက Google Photo App ကိုအခမဲ့ပေးသုံးနေပြီဒါပေမဲ့ဓာတ်ပုံဖိုင်တွေဗီဒီယိုဖိုင်တွေရဲ့ Resolution ကိုတော့ကန့်သတ်ထားတယ်အခုဒီ Pixel ဖုန်းတွေမှာဆိုရင်တော့ဓာတ်ပုံရောဗီဒီယိုရောကို site အပြည့် high resolution နဲ့ပေးသိမ်းပါတဲ့အခုနောက်ပိုင်း smartphone တွေဆိုရင် 4K video တွေအထိကိုရိုက်လို့ရနိုင်ပြီမဟုတ်လားဗျအဲ့ဒီ 4K video file တွေအထိကိုပေးသိမ်းပါတယ်မဆွေမြတ်မွန်ရဲ့
Pixel ဖုန်းတွေကိုဈေးကွက်ထဲမှာထိုးပေါက်နိုင်ဖို့ Google ကတစ်ချက်ခုနှစ်ချက်ပြတ်ထွင်လိုက်တာနောက်တစ်ခုလည်းရှိသေးတယ်ရှင် Daydream View ဆိုတဲ့ဒီ virtual reality headset အသစ်ကိုသားညုံရဲ့အဲ့ဒီ VR headset မျိုးတက်လိုက်လို့ရှိရင်ကွန်ပျူတာကဘာထဲကိုရောက်သွားသလိုအမြင်အာရုံရစေတဲ့ virtual reality နည်းပညာအခု2016မှာတိတ်ပြီးတော့ရေပန်းစားလာတဲ့နည်းပညာမဟုတ်လားအဲ့ဒါကြောင့် Google ကဒီသူကိုယ်ပိုင်ထွင်တဲ့ phone အသစ်တွေကို VR နည်းပညာအတွက်အထူးတည်ထွင်ထားသလိုမျိုးတွဲသုံးလို့ရမယ့် Daydream View headset ကိုထွင်ပြီးတော့$89နဲ့ရအောင်ပါရှင
် phone battery အားကိုချိန်တိုတွင်းပြန်ပြည့်အောင်လို့တွန်းနိုင်မယ်ဆိုတာကလည်းအဓိကထားကြော်ညာတဲ့အထက်မှာပါသေးတယ်မဟုတ်လားဗျခုနှစ်နာရီစာဒါအတွက်15မိနစ်အတွင်းပြည့်အောင်သွင်းနိုင်မယ်လို့ဆိုနေတာပဲမဆွေမြောင်ကြီး
Android စနစ်သုံးမှာအကြောင်းအရဆုံးဖုန်းတွေထုတ်တဲ့ Samsung ကုမ္ပဏီကနောက်ဆုံးထုတ်တဲ့ Galaxy Note 7ဖုန်းတွေကဒီဖုန်းဘက်ထရီသွေးရင်းနဲ့ပောက်ကွဲမှုတွေဖြစ်လို့အကြောင်းရခဲ့ရတယ်။နောက်ဖုန်းအလျော်တွေပေးခဲ့ရလို့ဒီ Samsung အတွက်နာမည်ပြက်စရာဖြစ်နေချိန်မှာ Google ကဖုန်းသစ်ထွက်မယ်ဆိုတော့ Google အတွက်တပန်းတာကောင်တာနိုင်ပါတယ်။တကယ်တော့ Samsung လိုမျိုး Android စနစ်သုံးဖုန်းတွေထုတ်တဲ့မိတ်ဆွေကုမ္ပဏီမျိုးနဲ့ Google ကအထူးကပြိုင်ချင်တာမဟုတ်ပေမဲ့ iPhone ထုတ်နေတဲ့ Apple ကုမ္ပဏီထက်ကို Samsung ကုမ္ပဏီနဲ့သာထိပ်တိုက်ပြိုင်ဆိုင်ရမယ့်အခြေအနေများတယ်လို့ဈေးကွက်30တူတယောက်ရဲ့ခန့်မှန်းချက်ကိုတော့ Fortune စီးပွားရေးမဂ္ဂဇင်းကြီးရဲ့ဆောင်းပါးထဲမှာတုံးသက်ထားပါတယ်$649နဲ့ရောင်းမဲ့ Pixel ဖုန်းရဲ့$949နဲ့ရောင်းမဲ့ Pixel XL ဖုန်းတွေရဲ့ကိုလိုချင်တဲ့သူတွေအနေနဲ့အမေရိကန်နိုင်ငံအပြင်ဒီကနေဒါ၊ Australia ၊ Britain နဲ့ Germany နိုင်ငံတွေမှာအခုရဲကကြိုပြီးတော့မှာယူလို့ရနေပါပြီရှင
်။မဆုမြတ်မွန်ရဲ့ blogger တွေပြောသမျှအစီအစဉ်ပြီးခုတစ်ခါတော့တတ်တန့်ရောင်သတင်းလှတွေကိုနှားဆင်ရမှာဖြစ်ပါတယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါ။
မင်္ဂလာပါရှင်။အားလုံးဆင်းရဲပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့အမေရိကန်က reality star Kim Kardashian ဒီများအတိုက်ခံရတာ$10,000,000လောက်ပါသွားတယ်လို့ဆိုပါရယ်။စနစ်တကျပေါင်းသင်းပြီးတော့ကွဲကြခွာကြတဲ့ Brad Pitt နဲ့ Angelina Jolie လဲမဒန်တူဆော့ဖျောင်းရုပ်တုပြတိုင်းမှာကွဲသွားကြပါရယ်။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထားတာတွေကိုပြောပြပေးသွားမှာပါ။Everyone can rock out like a superstar. America's reality star Kim Kardashian ဟာပြည်သစ်နိုင်ငံပါရီမြို့တော်မှာတနက်ထောင်ဓမြတိုက်ခံရပြီးတော့အခုတော့နယူးယောက်ကိုပြန်ရောက်လာပါပြီ။သူ့အတော်လေးကိုတုံလုံးနေတဲ့ပုံရပါမယ်လဲ။ခန္ဓာကိုယ်မှာတော့ဘာမှထိခိုက်ဒဏ်ရာရတာမတွေ့ရဘူးလို့သူ့ကိုမြင်လိုက်ရတဲ့သူတွေကပြန်ပြောပြပါရယ်။သတင်းသမားတွေကိုတော့သူကဘာမှတုံ့ပြန်ပြောဆိုတာမှတ်ချက်ပေးတာမျိုးမလုပ်ပါဘူး။နေကမျက်မှန်တက်ထားပြီးတော့ကောင်းကုတ်ထားတဲ့ Kim Kardashian တယောက်ညူးယောက်မန်ဟတ္တန်ရပ်ကွက်ကသူ့ရဲ့တိုက်ခန်းကိုခမွန်ဖြစ်တဲ့ rapper ဆိုတော့ Kanye West နဲ့တင်းနေလာနေမှာပဲပြန်ပြီးတော့ရောက်လာတာတွေ့ရပါတယ်။ဓမြတိုက်ခံရပြီးတော့နိုင်ပိုင်းအတွင်းမှာပဲသူတို့တွေပါရီမျိုးတော်ကနေပြီးတော့ကိုပိုင်လီရင်နဲ့ပြန်လာကြတာဖြစ်ပါတယ်။ပါရီမျိုးတော်ကသူတဲခိုတဲ့နေရာမှာမျက်နှာဖုံးဆိုတနက်သမားတွေကသူ့ကိုတနက်ထောက်ပြီးတော့သူ့ရဲ့ပစ္စည်းတွေလူလူရာကြောင့်လက်ဝယ်ရဲနာတန်ဖိုး$10,000နီးပါးဖို့ပါသွားတယ်လို့ဆိုပါတယ်။ဓမြတွေကရေချိုးခန်းထဲမှာသူ့ကိုတုံ့နှောင်ထားပြီးတော့ခေါင်းကိုတနက်နဲ့ထောက်ပြီးတော့ချိန်ချောက်ခဲ့တယ်လို့ဆိုပါတယ်။ Paris Fashion သတင်းဘက်ကတက်ရောက်ဖို့အတွက်အိမ်မှာရောက်နေတဲ့အသက်35နှစ်အရွယ် Kim Kardashian တဲခိုတဲ့တိုက်ခန်းလေးကိုမနေ့3နာရီလောက်ကြီးစကိတ်စီးမျက်နှာဖုံးတက်ထားတဲ့ရဲဝတ်စုံနဲ့ဝတ်ထားတဲ့လူငါးဦးဝင်ရောက်ပြီးလူရက်ခဲကြတာလို့ပြင်သစ်ရဲက Rider သတင်းဌာနကိုပြောပြခဲ့ပါတယ်။အဲ့ဒီထက်ကနှစ်ဦးကတိုက်ခန်းမှာရှိတဲ့ညစာကိုချိန်ချောက်ပြီးတော့ Kim Kardashian အခန်းထဲကိုဝင်ရောက်လာတာဖြစ်ပါတယ်။သူတို့က Kim ကိုရိုက်နှက်တာမဟုတ်ပေမဲ့လည်းတနက်နဲ့ထောက်ထားပြီးတော့တိတ်ကျုံနဲ့တုံ့နှောင်ခဲ့တာပါ။ဓမြတွေကဒေါ်လာ5သန်းကနေ6သန်းကျော်ဖို့ရှိမဲ့ရဲနာဘူးကိုယူသွားသလိုဒေါ်လာ4သန်းနဲ့လက်စွပ်တကွင်းကိုလည်းယူသွားတယ်လို့ရဲကပြောပါတယ်ရှင်။ဟောလိဝုဒ်ရဲ့နာမည်အကြီးဆုံးဇွန်ရဲရဲဖြစ်တဲ့ Brad Pitt နဲ့ Angelina Jolie တို့စနေနေ့တာပေါင်းတင်နေထိုင်ခဲ့ပြီးတော့မှကွဲကြတဲ့အကြောင်းကိုတော့အားလုံးသိကြမယ်ထင်ပါတယ်။နှစ်တွေအကြာကြီးပေါင်းတင်ပြီးတော့မှကွဲကွာကြတော့သူတို့ကိုချစ်တဲ့ပြည်သက်တွေလည်းဒီကိစ္စကိုတော်တော်စိတ်ထိခိုက်ရပါတယ်။သူတို့အကွဲပြဲကြောင့်ရိုက်ခတ်မှုတွေရှိသူတွေတွေမှာတော့လန်ဒန်မြို့တော်ကမတန်တူးဆော့ပြလိုက်လဲပါဝင်ပါတယ်။ဒီပြလိုက်မှာတော့ Brand နဲ့ Angelina တို့ဇုံရဲပုံဖျောင်းရုပ်တုတွေဇုံရဲပြသထားတာဖြစ်လို့သူတို့မောင်နှံကွဲပြီဆိုတဲ့ကြေညာချက်ထွက်လာတာနဲ့ပြလိုက်ကလည်း Angelina Jolie နဲ့ Brad Pitt တို့ရဲ့ဖျောင်းရုပ်တုတွေကိုတနေ့ရစီခွဲထားလိုက်ရပါတယ်။အခုလောလောဆယ်မှာတော့လူငယ်မင်းသား Robert Pattinson ရဲ့ရုပ်တုကို Brad Pitt နဲ့ Jolie တို့ရဲ့ရုပ်တုတွေကြားထဲမှာထားထားပါတယ်။ဒီပြားတွေကိုအိန္ဒိယကအလယ်လာတဲ့ Scarlett
ကား Yeah, I love them. I initially posed with Angelina and now I came with Brad. So yes, it's a bit shocking, but yes, I love them.
သူပထမ Jolie နဲ့ဓာတ်ပုံတွဲရိုက်တယ်။နောက်တော့ Brad Pitt နဲ့ဓာတ်ပုံတွဲရိုက်တယ်။သူတို့ရဲ့အိမ်ဆောင်ရေးသတင်းကအတော်ကိုစိတ်မကောင်းစရာပါလို့ပြောသွားပါတယ်။ Romania ကဧည့်သည်မာလီ
Actually, it was a relief because I like Brad Pitt. So if they are apart, that means that I have a chance, right?
ဒါက Brad Pitt ကိုတိတ်ကြိုက်လို့သူတို့ကွဲသွားကြတာဝမ်းသာပါတယ်။အခုသူ့မှာမျှော်လင့်ချက်ရှိသွားပြီလို့ ပြောပါသေးတယ်ရှင်။ ွေမာလာမှာရုံတင်တဲ့ Fantastic Beasts Where to Find Them မြို့ရှင်ကားရဲ့အမိကထွက်လာခဲ့ပါပြီ JK Rowling စံညွှန်းရေးဆွဲတဲ့အမော်ကဘာရဲ့စွန့်စားကန်ဇလန်တစ်ဖြစ်ပါတယ်ရုပ်ရှင် Director က Harry Potter ရုပ်ရှင်ကနောက်ဆုံး၄ကောင်ကိုဖန်တီးခဲ့တဲ့ David Yates ပဲဖြစ်ပါတယ်ရုပ်ရှင်ထဲမှာတော့ New World Scamander မော်ဒရဝါလေးတွေအကြောင်းကျွမ်းကျင်တဲ့သူဖြစ်နေ Eddie Redmayne ကအဓိကအခန်းကနေသရုပ်ဆောင်ပါတယ် Fantastic Beasts and Where to Find Them ရုပ်ရှင်က1926ခုနှစ်မှာဇက်ကောင် New World Scamander ကကံမီယဒရဝါလေးတွေကိုကဘာနဲ့လိုက်လံရှာဖွေမှတ်တမ်းနေတဲ့အကြောင်းဇက်ရင်တပြောရိုက်ထားတာပါအဲ့ဒီခီးမှာသူနယူးယောက်ကိုခဏရောက်တော့ Jacob ဆိုတဲ့အလစ်သမားလေးကြောင့်သူဒုက္ခလှလှတွေ့ရပါတော့တယ်အိမ်မှာသူကသူ့ရဲ့ဂမ်ဘီယာတစ်တာပျောက်သွားခဲ့ပြီးတော့သူသိမ်းထားတဲ့မကောင်းဆိုးဝါးဂမ်ဘီယာတရဝါလေးတွေလွတ်ကုန်တာပါဒီရုပ်ရှင်ကို Harry Potter ဝိဇ္ဇာလေးနဲ့တငယ်ချင်းများစာအုပ်တွေကိုရေးသားတဲ့စာရေးဆရာမ J.K. Rowling ရုပ်ရှင်ဇာတ်ညွန်ပထမအဦးဆုံးချိန်ရေးသားတာဖြစ်နေဇာတ်ညွန်ရေးတာဖြစ်ပြီးတော့သူက Harry Potter ဆိုရဲ့ Hogwarts မော်ကျောင်းတော်ကြီးရဲ့ဖတ်စာအုပ်တော်ဖြစ်တဲ့ Fantastic Beasts and Where to Find Them ကိုပြန်ကူးယူပြီးတော့ဇလန်းသစ်ဖန်တီးထားတာဖြစ်ပါတယ်ရုပ်ရှင်ရဲ့အထူးဝဲကိုလာရောက်တဲ့သူတွေကိုထူးခြားတဲ့ဆွဲဆောင်မှုနဲ့ခံစားချက်တွေပေးတဲ့အစီအပြင်းနဲ့ကြိုဆိုမှာပါရုပ်ရှင်တွေကတရုတ်ဆောင်တွေကပရယတက်ကိုကိုရိုင်းကြိုဆိုမှာဖြစ်ပါတယ်အထူးပွဲတွေကိုတော့လန်ဒန်နဲ့ Los Angeles မြို့တို့က IMAX ရုပ်ရှင်တွေမှာပြသမှာဖြစ်ပါတယ် Fantastic Beasts and Where to Find Them ရုပ်ရှင်ကိုကမ္ဘာတစ်လောက်ရုပ်ရှင်ရုံတွေမှာ November 18ရက်နေ့မှာစပြီးတော့ကြုံတင်ပြသမှာဖြစ်ပါတယ်တဲ့ရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet.
ဘေးဒနာကျော်ရဲ့တက်တက်ရောင်သတင်းလွှာတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်အလှည့်ရောက်လာပါပြီကမ္ဘာဗန်မှာစံမာရေးပညာရှင်အဖြစ်လုပ်နေတဲ့မန်နန်းမူခန့်ရဲ့ယုံကြည်ရတွေကိုနားဆင်ရမှာဖြစ်ပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားတာပါ
ကျွန်တော်တို့တွေရဲ့စိတ်ထဲမှာရှိနေတဲ့ inner child ပေါ့ကလေးတွေကလေးစိတ်ကလေးတွေပေါ့နော်အဲ့ဒါလေးကိုအရှင်သန်နေအောင်ပြူထောင်ပေးနေဖို့လိုတယ်လို့ယုံကြည်ရဲ့အဓိကအကြောင်း၄ချက်ရှိတယ်ပေါ့ပထမချက်ကကြတော့ဒီကလေးလေးတွေကသူ့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့လူတွေတရိတ်ဆန်နေတဘာဝပတ်ဝန်းကျင်တွေအဲ့ဒါတွေအားလုံးကိုသူတို့ကပုံပွင့်လင်းလင်းလေးနဲ့မြင်နေတယ်ပေါ့နော်ဥမာအဖြစ်ကလေးလေးတစ်ယောက်ကငိုနေတာကိုတွေ့မယ်မပျော်နေတာကိုတွေ့မယ်ဆိုရင်သူကိုယ်တိုင်ကလည်းပဲငိုချင်လာတာမျိုးမျက်ရည်ဝဲလာတာမျိုးစိတ်မချမ်းသာတာမျိုးသူတို့ကခံစားရတယ်ဒါသူတို့ကပတ်ဝန်းကျင်မှာရှိနေတဲ့အရာတွေကိုခံစားပေးနေနိုင်တယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါတွေကိုပြတယ်လို့မြင်တယ်ဒုတိယတစ်ချက်ကကြတော့ပူဇံလေးလာခြင်းစိတ်ပေါ့။ဘွားကဘာဖြစ်လို့ွာတာလဲ၊ကောင်းကင်ကြီးကဘာဖြစ်လို့ပြာတာလဲပေါ့။မေးကြတယ်။လူကြီးတွေမေးတဲ့မေးခွန်းတွေရဲ့နောက်ွယ်မှာကြတော့သိပ်မယိုးသားတာတွေပါလာတယ်ပေါ့နော်။ဒီဟောင်မေးလိုက်တာငါတက်တယ်ဆိုတာကိုပြကျင်လို့ဒါမှမဟုတ်ရှင်းတယ်။သွားကျင်တဲ့လမ်းကြောင်းကိုရောက်အောင်လို့ဆွဲခေါ်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့နော်။အဲလိုမျိုးတွေမေးတတ်ကြတယ်။ကလေးလေးကကြတော့သူတိကိုတိကျင်လို့အယိုးခံစိတ်နဲ့ကိုမေးတာ။အခုအဲ့ဒီကလေးတွေမေးတဲ့မေးနည်းမျိုးကျွန်တော်ကအခုမှပြန်ပြီးတော့သင်နေရတယ်။အဖွဲ့အစည်းဖွံ့ဖြိုးရေးလုပ်ငန်းတွေဆိုပြီးတော့လုပ်နေကြရပေါ့နော်အဲ့မှာနီးလန်းလေးတစ်ခုရှိတယ် appreciative inquiry ပေါ့နော်ကြီးကျူးခြင်းကိုအခြေခံပြီးတော့မေးတဲ့မေးခွန်းမျိုးလေးတွေပေါ့အကောင်းကိုမြင်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့လေကျွန်မမြင်နေရတော့ခြားတော့ဘာမှမဟုတ်ဘူးအဲ့လိုတည်ခြင်းလို့အယူခံလေးနဲ့မေးတဲ့မေးခွန်းမျိုးကလေးလေးတွေမေးတဲ့မေးခွန်းမျိုးလေးတွေနဲ့စပြီးမေးခြင်းရနေပြီးတော့ပြဿနာကိုဖြေရှားကြတာပေါ့နော်တတိယတစ်ချက်အနေနဲ့ကတော့ကလေးလေးတွေကသူတို့ကိုသူတို့တိတ်ပြီးတော့ဇမ်းမတင်နေကြဘူးပေါ့နော်ငါကတော့ဘသူမို့လို့ဘယ်ဝါမို့လို့ငါ့ကိုတော့ဒီလိုမျိုးဆက်ဆံမရမယ်အဲငါကိုယ်တိုင်ကလည်းဒီလိုမျိုးနေမရမယ်ဆိုတာမျိုးကလေးလေးတွေမှာမရှိသေးဘူးဒါပေမဲ့ဒီလိုပြောလိုက်လို့ကလေးတွေကသူတို့လုပ်တဲ့အလုပ်ကိုအေးနဲ့မထားဘူးလို့ဆိုလို့ကျွန်တော်မဟုတ်ဘူးနော်ဥမာပကြီးဆွဲနေတဲ့ကလေးလေးတွေရဲ့မျက်နှာကိုကြည့်ကြည့်လိုက်ရန်ဝယ်အာယုံစူးစိုက်ပြီးတော့သူတို့လုပ်နေတဲ့အလုပ်ပေါ်မှာတကယ်ကိုအလေးနဲ့ထားပြီးတော့လုပ်နေတဲ့ဟာကိုမြင်ရတယ်ဒါပေမဲ့အလုပ်ပေါ်မှာအလေးနဲ့ထားတာသူတို့ကိုသူတို့အလေးနဲ့ကြည့်ထားပြီးတော့မလုပ်နေတာမျိုးမဟုတ်လူကြီးတွေမှာကျတော့ဖြစ်တတ်တဲ့ပြဿနာဒီအလုပ်ဆိုရဲလုံးရက်ကိုအလေးနဲ့ထားရမယ့်အစားကိုလူကိုသွားပြီးတော့ကျွန်တော်တို့ကအလေးနဲ့သွားယူကြတာပဲ
အဲ့တော့ first importance ပေါ့နော်ကိုဟိုအလေးနဲ့သွားထားလိုက်တဲ့ပြဿနာပေါ့အဲ့ဒါဟန့်တာတွေဖြစ်ကုန်တယ်ပေါ့နော်ကလေးတွေမှာကြောက်အဲ့ဒါမရှိနောက်နံပါတ်၄ချက်မြောက်ပေါ့ကလေးလေးတွေကအမှားလုပ်ဖို့မကြောက်ကြဘူးလူကြီးတွေကသွားပြီးတော့သူတို့ဩဇာတွေမလွှမ်းခင်အထိပေါ့နော်မှားမှာမို့လို့ဖြောက်ပြီးတော့မလုပ်ဘူးဆိုတာမျိုးမရှိဘူးအဲ့ဒီခါကျတော့သူတို့စီမှာ creativity လို့ခေါ်တဲ့စံသစ်တီထွင်ခြင်းနဲ့စိတ်ကြီးရအများနဲ့ရှင်သန်နေစံသစ်တီထွင်ခြင်းနဲ့စိတ်ရှိဖို့ကကျွန်တော်တို့အခုကဘာမှာဖြစ်နေတဲ့အခက်အခဲကိုကျော်လွှားနိုင်ဖို့အတွက်ကိုအရန်အရေးကြီးတဲ့ရည်သွေးတစ်ခုလို့ကျွန်မကတော့ယုံကြည်တယ်ဥမာပေါ့နော်ဘီလ်ဂိတ်ဆိုလူတိုင်းသိကြတယ်ဘီလ်ဂိတ်ငယ်ငယ်တော့ကဒါချက်ပစ္စည်းတွေနဲ့စော့ကစားနေတာကိုတွားပြီးတော့သူရဲ့မိဘကဒါသားရေးရှောင်းမလုံးနဲ့ရှောင်းမကလီနဲ့ပြက်ကုန်ပါလိမ့်မယ်လို့ဒါဟန့်တာခဲ့လို့ရှိရင်ဒီနေ့ဒီချိန်မှာရှိမဖြစ်လို့မျိုးသုံးနေကြတဲ့ကွန်ပျူတာတွေနီးပညာတိုးတက်မှုတွေပဲရှိပါတော့မလဲအဲ့တော့အမားလုံးမိမာကိုကြောက်တဲ့အကြောက်တရားမျိုးမဖြစ်စီပဲနဲ့တင်ယူနေရတဲ့ကလေးလေးတွေစီမှာတက်ကအယံမြန်နေပြီးတော့စံသစ်တီထွင်တဲ့ညံလေးတွေကလည်းအယံမဲ့ရှိကြတယ်ပေါ့အဲ့တော့ကျမတို့ကကလေးလေးတွေဆိုမျိုးကိုယ့်ရဲ့ပဝင်းကျင်တွေကိုကရှိခင်နားလေတက်တဲ့စိတ်မျိုးတွေကိုတက်ပြီးတော့မွေးသွားနိုင်မယ်။ဒီနားလေခြင်းနဲ့စိတ်တွေအခြေခံပြီးတော့မေးခွန်းလေးတွေမေးသွားမယ်ဆိုအခြေလေးတွေတွေ့လာမယ်။စံသစ်တီထွင်တဲ့စိတ်လေးနဲ့အခြေခံပြီးတော့လည်းဆက်သွားလိုက်မယ်ဆိုလို့ရှိရင်ပြဿနာအခက်အခဲတွေအတွက်ကိုလည်းအခြေတွေကိုဆက်ပြီးတော့ရှာလာနိုင်မယ်။ကိုအရန်ဘယ်သူဘယ်ဝါဆိုပြီးတော့မနေတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်မှလည်းနားလေမှုတွေကိုပို့ပြီးတော့တည်ဆောက်လာနိုင်မယ်။ဒါတွေအားလုံးအတွက်ကြောင့်မလို့ကျွန်မယုံကြည်တာကတော့ brain state ထဲမှာရှိနေတဲ့ inner child လေးကိုအမြဲရှင်သန်နေအောင်မွေးထားရပါမယ်
။အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒေါက်တာအနန်းမိုခန်းရဲ့ယုံကြည်ရာတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူတွေးကပြောပြပေးပါအောင်ခင်ဗျာ
။တနင်္ဂနွေနေ့ကပြုလုပ်တဲ့အမေရိကန်သမ္မတလောင်းတွေရဲ့ဒုတိယအကြိမ်စကားဆစ်ထူပွဲမှာသမ္မတလောင်းတို့အတယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြပါရယ်။ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နိုင်ငံသားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကအငင်းပွားစရာဖြစ်ခဲ့တဲ့ကိုပိုင်အီးမေးလ်ဆာဗာတုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Republican သမ္မတလောင်း Donald Trump ကအပြင်းထန်ထက်ပြီးတော့ဝေဖန်သွားပါရယ်။Mrs. Clinton ကတော့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီး Trump ရဲ့ဟင်းပြပြပြောဆိုမှုတွေကိုထောက်ပြဝေဖန်ခဲ့ပါတယ်ရှင်။ဘုံခွဲတိုက်ခိုက်မှုကြံစီတယ်ဆိုပြီးဂျာမနီနိုင်ငံမှာဒီနေ့ဖမ်းဆီးခံလိုက်ရတဲ့ Syria မျိုးသားဟာ IS အဖွဲ့နဲ့ချိတ်ဆက်မှုရှိကောင်းရှိနိုင်တယ်လို့ဂျာမနီရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီဘုံခွဲမှုတန်တရားရှိခံရသူရဲ့ချင်းကပ်မှုနဲ့အပြုမှုတွေဟာ IS အဖွဲ့ရဲ့ပုံစံမျိုးညွှန်ပြနေတယ်လို့ Saxony ပြည်နယ်ပြစ်မှုဆိုင်ရာရဲအရာရှိချုပ်ကပြောပါတယ်ရှင်။ပါရှန်ပင်လယ်ကွေ့တွေကအမေရိကန်စစ်သင်္ဘောတစ်စီးရှိရာရေပြင်တွေကိုဟီမင်းနိုင်ငံကဟူဒီသဘုံတွေထိန်းချုပ်တဲ့နယ်မြေတွေကနေမစ်ဆိုင်းတုံးကြီးနှစ်ဆင်းပစ်လွတ်ခဲ့တဲ့အကြောင်းအမေရိကန်စစ်ဘက်ကပြောပါရတယ်။တနင်္လာနေ့ကအဲ့ဒီမစ်ဆိုင်းတုံးကြီးတွေကျလာပေမဲ့အမေရိကန်စစ်သင်္ဘော USS Mason ကိုလာပြီးတော့ထိမှန်ခဲ့တာတော့မရှိဘူးလို့အမေရိကန်စစ်ဘက်အရာရှိတွေကပြောပါရတယ်။ဒီမစ်ဆိုင်းတုံးကြီးကအမေရိကန်စစ်သင်္ဘောကိုတမင်ပစ်မှတ်ထားတိုက်ခိုက်တာဟုတ်မို့ဆိုတော့လောလောဆယ်ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့စတင်ကျင်းပတဲ့ဒုတိယအကြိမ်အာရှပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲ ACD ကိုတော့ဒီအာရှနိုင်ငံပေါင်း34နိုင်ငံနဲ့အရှိလေပိုင်းနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။မြန်မာနိုင်ငံကတော့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်နေတာပါ။အခုဆွေးနွေးပွဲဟာဒေသတွင်းစိန်ခေါ်မှုတွေကိုကင်ရယ်ဖြည့်ရှင်းရင်းနဲ့ခိုင်မာအားကောင်းမှုတွေကိုတည်ဆောက်ဖို့အတွက်ဒေသတွင်းနဲ့အာရှတိုင်းမှာပါဝင်တဲ့နိုင်ငံတွေအတူတကွတွေ့ဆုံကြတဲ့တစ်ခုတည်းသောဆွေးနွေးပွဲဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဘီလ်ဘာဘာဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24-25-32-51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သတို့ရှင်များအားလုံးဘေးဘေးရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကညဝင်းအောင်ပ
This program has come to you from the Voice of America, Washington.